Welcome to the Voice of America in Burmese.
အတော်ရရှိမြခင်ဗျာ VOA American တန်ကနေ2024ခုနှစ်ဇွန်လ15ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ2:51အပြင်အခုစနေတနင်္ဂနွေမှာဆိုရင်လှိုင်းလက်မီတာ190ကနေလည်းဖမ်းယူနိုင်နေပါတယ်ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နိုင်ခြင်းရှိနိုင်ပါပြီဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ဘေးအပေါင်းကကင်းဝေးကြပါစေကျမခင်ပြူထွေးပါယူကရိန်းစစ်ပွဲအပြစ်ရပ်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တောင်းဆိုချက်တွေကိုအမေရိကန်ယူကရိန်းနဲ့ဒီ NATO မဟာမိတ်အဖွဲ့ကြီးကပယ်ချလိုက်ပါတယ်နောက်တနေ့နိုင်မျိုးနယ်တွေကစစ်ကောင်စီရဲ့အောင်တာဝရစခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်တယ်လို့ KNU ကပြောပါတယ်ဗြိတိန်ရဲ့တတိယမြောက်ချားစ်ဘင်ရဲ့မိုးနေပွဲဘိုရှုခံအခမ်းအနားတွေကိုတော့ဒီကနေ့ကျင်းပတာမှာပြည်သူအများလာရောက်ဆုတောင်းပေးခဲ့ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမခင်ပြည့်ထွေးရေအခုလိုသတင်းတွေအပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေထဲမှာဒီမိုကရေစီနိုင်ငံကြီးရဲ့တရားစီရင်ရေးမှာသာမန်ပြည်သူကဏ္ဍအရေးပါပုံကိုကိုယ်တိုင်ပါဝင်တရားစီရင်ခဲ့သူတူက
American citizen လာတော့တရားစီရင်ရေးရာဒီမိုကရေစီရဲ့ကြိုးရိုးဆိုတာအန်ချက်ချင်းတော့တရားစီရင်ရေးမှာဂျူရာတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးတယ်လူတယောက်ထဲကနေပြီးတော့အာဏာငွေကြေးနဲ့တရားစီရင်ရေးမှာ
အခုလိုပြောခဲ့တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်နောက်လူ့ခွင့်ရေးအစီအစဉ်တွေကိုတင်ပြနေတဲ့ဒီအဲ့ဒီမတိုင်ခင်မှာဒုသံအစီအစဉ်အဲ့ဒါတွေပြီးရင်တော့နောက်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလျှာစီးပွားနဲ့ဥရိယာတီနောက်သတင်းတွေတဲကသုတစတာတွေကိုစက်တိုက်တဝါကြီးနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ပြူထွေးနဲ့ပဲပြောပြပေးပါပါခင်ဗျာ
ယူကရိန်းစစ်ပွဲအပြစ်ရပ်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကတောင်းဆိုချက်တွေကိုယူကရိန်းအမေရိကန်နဲ့ NATO ဒီမြောက်အတလန်တိတ်စာချုပ်မဟာမိတ်အဖွဲ့တို့ကညှင်းပယ်လိုက်ပါတယ်လက်ရှိဒီရုရှားတို့တင်ထားတဲ့ယူကရိန်းဒေသတွေထဲကနေယူကရိန်းတပ်တွေစုခွာထွက်သွားဖို့နဲ့မြောက်အတလန်တိတ်မဟာမိတ်အဖွဲ့ NATO မှာအဖွဲ့ဝင်ဖြစ်လာဖို့ကြိုးပမ်းနေတာတွေကိုပါဆွတ်လွတ်မယ်ဆိုရင်ရုရှားကထိုးစစ်ဆင်နေတာတွေရက်မယ်လို့ရုရှားသမ္မတပူတင်ကဒီယူကရိန်းညဉ့်ညည်းညီလာခံမစခင်တရက်အလိုမနေ့တုန်းကရုရှားနိုင်ငံသားရေးဝန်ကြီးဌာနမှာပြောဆိုခဲ့တာဖြစ်ပါတယ်ပူတင်ရဲ့တောင်းဆိုချက်ဟာရာဇသန်ပေါက်နေပြီးတော့ယုံကြည်လို့မရဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကအခုလိုတုံ့ပြန်ပြောပါတ
ယ်можно сказати що стосовно тих меседжів вони ультимативні вони нічим не відрізняються від
Russia ကတင်းထားတာရောမတင်းရသေးတာရောပါတဲ့ကျွန်တော်တို့ပိုင်နေမျိုးတွေကိုသူတို့ကိုပေးရမယ်လို့ပူတင်ကတောင်းဆိုနေတာပါဒီကျွန်တော်တို့နိုင်ငံရဲ့ဒေတာအတော်များများကိုသူကတောင်းနေတာပါဒါကို तू ရက်မှာမဟုတ်တယ်လို့ပြိပခါကလည်းရက်မှာမဟုတ်ပါဘူးသူပြောနေတာကဒီလွန်ခဲ့တဲ့အနှစ်တရာကျော်တုန်းကဟစ်တလာနဲ့တပုံစံနဲ့ပါပဲချက်ကိုစလိုဗာကီးယားနယ်မြေတချို့ကိုပေးရင်စစ်ပွဲတွေအလုံးရက်ပေးမယ်လို့ဟစ်တလာပြောခဲ့ပြီးကျူးကျော်ခဲ့တယ်လို့အဲ့ဒီနောက်အလားတူပိုလန်ကိုသိမ်းနောက်ပိုလန်ကနေဥရောပတစ်ခုလုံးအထိကျူးကျော်မှုတွေစခဲ့တာတမိုင်းဝင်လိန်ညာခဲ့တာတွေရှိပါတယ်လို့ဆိုပြီးတော့ယူကရိန်းသမ္မတကမနေ့က G7 ထိပ်သီးဆွေးနွေးပွဲအပြီးအီတလီရုတ်တံ Sky TG24 နဲ့တရားတွေ့ဆုံမိန့်မြန်းချိန်မှာပြောဆိုသွားခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဆွစ်ဇာလန်နိုင်ငံလူစိမ့်မျိုးမှာယူကရိန်းညံ့ညံ့ရေးအတွက်ထိပ်သီးဆွေးနွေးပွဲကျင်းပနေပါတယ်။ဒီကမ္ဘာဒေသဆောင်ကနိုင်ငံခေါင်းဆောင်တွေတက်ရောက်နေကြတဲ့ဒီထိပ်သီးဆွေးနွေးပွဲဟာကမ္ဘာညံ့ညံ့ရေးသမိုင်းကိုပုံဖော်နေတဲ့ဆွေးနွေးပွဲလို့ယူကရိန်းသမ္မတဇယ်လန်စကီကဖော်ပြပြောဆိုပါတယ်။စနေတနင်္ဂနွေနေ့ရက်ကျင်းပတဲ့ယူကရိန်းညံ့ညံ့ရေးဆွေးနွေးပွဲကိုရုရှားနိုင်ငံကတော့ဖိတ်ကြားထားခြင်းမရှိပါဘူး။တရုတ်နိုင်ငံကတော့ဆွေးနွေးပွဲကိုတက်ရောက်တာမရှိတာပါ။နိုင်ငံပေါင်း90ကျော်ကအစိုးရခေါင်းဆောင်တွေကုလသမဂ္ဂနဲ့ဥရောပသမဂ္ဂကကိုယ်စားလှယ်တွေရာနဲ့ချီတက်ရောက်နေကြပြီးတော့အမေရိကန်ပြည်ထောင်စုကတော့ဒုသမ္မတကမလာဟဲရစ်တက်ရောက်နေပါတယ်ရှင်
။ဂါဇာဒေသအပြစ်ရရေမဖြစ်မြောက်သေးပဲလေဗနွန်နယ်ဆက်ဘက်စစ်ရေးတင်းမာနေချိန်အစ္စရေးကတော့ထိုးစစ်ဆက်ဆင်နေပါတယ်။အစ္စရေးမြောက်ပိုင်းလေဗနွန်နယ်ဆက်မှာတင်းမာမှုတွေဆက်ရှိနေပြီးအပြစ်ရရေကြိုးပမ်းမှုတွေမအောင်မမြင်ဖြစ်နေချိန်အစ္စရေးတပ်ဖွဲ့တွေကဂါဇာကိုဆက်ထိုးနေပြီးဟာမတ်စစ်သွေးကြတွေနဲ့တိုက်ပွဲတွေပြင်းထန်နေတာပါ။အရှိလေပိုင်းပဋိပက္ခမှာဟာမတ်စ်နဲ့မဟာမိတ်အီရန်ကြောထောက်နောက်ခံပေးထားတဲ့ဟစ်ဘိုလာတွေပြန်ကောင်းထောင်လာမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လေဗနွန်နဲ့နယ်စပ်မှာအစ္စရေးတပ်တွေနဲ့တိုက်ခိုက်မှုတွေမကြာခဏရှိနေတာပါဒီတော့တွင်ဂါဇာကမ်းမြောင်လေပိုင်းဒေသတွေနဲ့ရာဖာမြို့တောင်ပိုင်းကိုအစ္စရေးတပ်ဖွဲ့တွေကတောက်ကြံတွေကတိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်ဒီတော့တွင်ဂါဇာတောင်ပိုင်းမှာအစာရေစာပြတ်လတ်နေပြီးကျန်းမာရေးပြဿနာတွေပိုဆိုးလာနေတယ်လို့လည်းကုလသမဂ္ဂအကြီးအကဲရရှိသူကတောက်ကြနေကသတိပေးထားပါသေးတယ်ခင်ဗျ
ဂ ကမ္ဘာရေကြောင်းသွာလာမှုတွေမှာအရေးပါတဲ့ပင်လယ်နီတဲကတင်မော်တွေကိုတိုက်ခိုက်နေတဲ့ရီမီဟူတီတပုံတွေရဲ့ရေဒါပစ်မှတ်တွေကိုအမေရိကန်စစ်တပ်ကဇက်တိုက်ပစ်ခိုက်တက်ခိုက်ခဲ့တယ်လို့ဒီကနေ့ပဲဒီအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဟူတီထိန်းချုပ်နယ်မြေတဲကရေဒါစခန်း9ခုကိုဒီကနေ့ဖျက်ဆီးနိုင်ခဲ့တယ်လို့အရှေ့လယ်ပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကရေးဌာနကကြေညာချက်ထုတ်ပါတယ်။အသေးစိတ်တော့မပြောပါဘူး။ဒီရေဒါစခန်းတွေဟာရေကြောင်းသွာလာမှုတွေကိုပစ်မှတ်ထားပြီးကုန်တင်တင်မော်တွေကိုအန္တရာယ်ဖြစ်အောင်လုပ်နေတာလို့ကြေညာချက်မှာဖော်ပြပါတယ်။ဒီကနေ့အစောပိုင်းမှာဟူတီတပုံတွေကိုကဒီကုန်တင်သင်းမော်တစ်စင်းကိုတိုက်ခိုက်တာကြောင့်သင်းမော်သားတဦးပျောက်ဆုံးခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။ဟူတီတပုံစစ်စင်ရေးမာဒီအမေရိကန်ရေတပ်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းအပြင်းထန်ဆုံးတိုက်ပွဲတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဟူတီတွေကတော့ဂါဇာကမ်းမြောင်မှာဖြစ်နေတဲ့အစ္စရေးဟားမက်စစ်ပွဲရပ်အောင်လို့သူတို့အခုလိုတိုက်နေတာလို့ပြောပါတယ်။ဒါပေမဲ့လည်းအီရန်ကြောထောက်နောက်ခံပေးထားတဲ့ဟူတီတွေဟာဂါဇာစစ်ပွဲနဲ့ဘာမှမသက်ဆိုင်တဲ့ကုန်တင်သင်းမော်တွေနဲ့သင်းမော်သားတွေကိုမကြာခဏဆိုသလိုတိုက်ခိုက်တာတွေရှိနေတာပါ။အာရှဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေကြားသွာလာနေတဲ့ကုန်တင်သင်းမော်နဲ့လောင်စာတင်သင်းမော်တွေအတွေ့အရေးပါတဲ့ပင်လယ်နီဒေသလမ်းကြောင်းမှာအခုဆိုရင်အသွာလာတွေလည်းတဝက်လောက်ရောကျသွားပါတယ်ရှင
်။မြန်မာမှာတော့တနင်္သာရီဘက်ကစစ်ကောင်စီရဲ့အောင်တာဝရစခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းလိုက်ပြီလို့ KNU ကပြောပါတယ်။တနင်္သာရီတိုင်းတနင်္သာရီမြို့နယ်ကဒီစခန်းကို KNU ကမြို့သားစီယုံတက်မာလေးနယ်မြေစစ်စင်ရေးဖွဲ့ဦးဆောင်ပြီးပူးပေါင်းတပ်တွေကမနေ့ကသိမ်းခဲ့တာလို့ပြောခွင့်ရဖတ်သူစော်တော်နီက VOA ကိုပြောပါတယ်။ KNLA ကရင်တက်မာလေးဖြူအဖွဲ့ဦးဆောင်ပြီး KNDO ကရင်မြို့သားကာကွယ်ရေးအဖွဲ့တရင်ခုနှစ်နဲ့ဒေသခံ PDF တပ်တွေကမနေ့နေ့လယ်မှာသိမ်းပိုက်ခဲ့ပြီးလက်နက်များပြားပါသိမ်းနိုင်ခဲ့တယ်လို့ဒေသခံအရာရှိတွေကလည်းပြောနေပါတယ်။ KNU ရဲ့တက်မာလေးဘိတ်တဝဲခရိုင်တဲရှိဒီအောင်တာဝရကရင်ခေါ်တော့ဝိတူရေးစစ်စခန်းကိုလွန်ခဲ့တဲ့28နှစ်ကမြန်မာစစ်တပ်ကသိမ်းယူခဲ့ပြီးအခုတော်လိုင်းတပ်တွေဘက်ကတောက်ကြနေကပြန်သိမ်းနိုင်ခဲ့တာပါဒီအောင်တာဝရစခန်းကို KNU နဲ့ပူးပေါင်းတပ်တွေသိမ်းယူခဲ့ပြီးမှ KNDO တရင်ခုနှစ်ရဲ့ဆေးရုံကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့လို့သူနာပြည်မျိုးသမီးတူတည်ဆုံးခဲ့ရတယ်လို့ KSC ကရင်သတင်းဌာနကလည်းဒီနေ့ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံရဲ့တတိယမြောက်ချားစ်ဘုရင်မွေးနေ့အထိမ်းအမှတ်ပိုရှုခံအခမ်းအနားတွေကိုဒီကနေ့ကျင်းပနေပါတယ်ပြည်သူအများပြားလဲဒီနေ့လာရောက်ပြီးတော့ဆွတောင်းပေးခဲ့ကြတာပါချားစ်ဘုရင်မွေးနေ့ကနိုဝင်ဘာ14ရက်ဖြစ်ပေမဲ့လို့ဗြိတိန်တော်ဝင်အစင်လာအတိုင်းဇွန်လမှာအခုလိုတရားဝင်မွေးနေ့အခမ်းအနားကျင်းပတာဖြစ်ပါတယ်လန်ဒန်မြို့လေက Hoskars Parade စီးပွားရင်းပြမှာကျင်းပတဲ့ချားစ်ဘုရင်ကြီးရဲ့86နှစ်ပြည့်မွေးနေ့ပိုရှုခံအခမ်းအနားမှာအိရှိဇန်ဝေလာမင်းသား William အပါဝင်အကြီးအကဲတော်ဝင်မိသားစုတွေကလည်းတက်ဆိုင်ရာတက်ဖွဲ့ဝင်ဝတ်စုံတွေကိုဝတ်ဆင်ပြီးတော့ပါဝင်ခဲ့ကြပါတယ်အင်္ဂလန်စကော့လန်ဝေလာနယ်နဲ့မြောက်ပိုင်းအိုင်ယာလန်အပြင်တနတဟာယနိုင်ငံတွေရဲ့အုပ်ဆောင်ဖြစ်တဲ့ချားစ်ဘီင်ကိုတော်ဝင်တပ်ဖွဲ့တွေကအလေးပြုခဲ့ကြပါတယ်။ကင်ဆာရောဂါကုသမှုခံနေရတဲ့ဒီအင်ရှိမင်းသားရဲ့ချင်းရတော်ဝေလာမင်းသမီးကက်သရင်းကိုလည်းရှင်းရှင်းလန်းလန်းနဲ့တွေ့ရပါတယ်။ကင်ဆာရောဂါဖြစ်နေပြီလို့ကြေညာပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်မင်းသမီးကက်သရင်းကိုတွေ့မြင်ရတာလည်းဖြစ်ပါတယ်ရှင်။ဒီကနေ့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Euro 24ဘောလုံးပွဲတွေရဲ့ဒီကနေ့စနေနေ့ဒုတိယနေ့အဖြစ်နဲ့ဆက်ပြီးတော့ကျင်းပပါရယ်ဒီကနေ့၃ပွဲကစားဖို့ရှိနေတာမှာတော့ဒီပထမပိုင်းပထမအဆုံးကစားကြတဲ့ Hungary နဲ့ Switzerland နဲ့ပွဲမှာအခုဒီ Switzerland က2ဂိုးနဲ့ Hungary က2ဂိုးရရှိထားပါရယ်ဒုတိယပွဲကတော့ Spain နဲ့ Croatia အသင်းတို့ကစားကြမှာဖြစ်ပါရယ်မြန်မာစံတော်ချိန်ည10:00နာရီခွဲမှာပွဲစပါလိမ့်မယ်2023 Euro ဖလားရထားတဲ့ Italy အသင်းနဲ့အဲ့ဘင်းနီယာအသင်းတို့လည်းဒီကနေ့စနေနေ့မှာကစားကြမှာပါဒီကနေ့ပွဲကတော့မြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့တနင်္ဂနွေခွဲမှာစတင်မှာဖြစ်ပါတယ်မနေ့ကပွဲဥထွက်အင်ရှင်ဂျာမနီနဲ့စကော့လန်ပွဲမှာတော့ဂျာမနီက5ဂိုးစကော့လန်က2ဂိုးနဲ့ဂျာမနီကဒီအုပ်စုအိမ်မှာ3မှတ်ရထားပါတယ်ရှင
်မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့ဇွန်လ15ရက်စနေညနောက်ဆုံးရထူးခြားဆုံးသတင်းတွေကိုမခင်ပြည့်ထွေးနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေဇက်တိုက်ပါအရင်ဆုံးကတော့လူခွင့်ရဲ့အကြောင်းပြောပြနေတဲ့ဒုသန်စီစဉ်ပါအနာဂတ်ကောင်းမျှော်လင့်နေတဲ့မွတ်စလင်တွေရဲ့ဘဝကိုပြောထားပါတယ်မြန်မာနိုင်ငံမှာလူမျိုးဘာသာအသားအရောင်ခွဲခြားနှိမ်ချဆက်ဆံမှုမျိုးမရှိတော့တဲ့တန်းတူညီမျှတဲ့ Federal Democracy စနစ်ပေါ်ပေါက်လာဖို့မျှော်လင့်နေကြတဲ့မွတ်စလင်တွေရဲ့သဘောထားတွေကို Frontier မြန်မာရဲ့ဒုသန်အစီအစဉ်မှာပြောပြပေးပါအောင်ခင်ဗျာ
ကျွန်တော်ကြောက်ပြီဆိုတော့ကျွာအဖြေဝေးခေါ်တယ်ရှင်သာတာပေါ်ချာဆက်ဆံမှုမရှိအောင်ဒီလိုအမိန့်ထုတ်တယ်ဈေးကမ်းနေထုတ်တယ်အဲ့လိုမျိုးဖြစ်တာ
တိုင်းပြည်ရဲ့အနာဂတ်ကိုတော့ကျွန်တော်တို့ကလူချင်းမြင်တဲ့အဖော်ဒရယ်ဒီမိုကရေစီနဲ့ကိုကျွန်တော်တို့ကမြင်စေချင်တယ်ပြီးတော့ကျတော့အသားအရောင်လူမျိုးဘာသာခေါ်ကြမှုမရှိတဲ့စနစ်မျိုးကိုကျွန်တော်တို့လိုချင်တယ်ပေါ့နော်
မြို့တော်လန်ကြီးဟာလူတိုင်းပေါ်ခွဲခြားမှုမရှိဘဲတန်းတူညီမျှအခွင့်အရေးတွေရရှိတဲ့အနာဂတ်ဒီမိုကရေစီနိုင်ငံတော်ကိုဖော်ဆောင်နိုင်မှုကြီးမားချက်ရှိကြပါတယ်။အချို့မွတ်စလင်ဘာသာဝင်တွေကတော့ပြီးခဲ့တဲ့အချိန်ကာလတွေတုန်းကသူတို့အပေါ်စိတ်ပျက်စရာခွဲခြားဆက်ဆံမှုတွေရှိခဲ့ပေမဲ့လည်းအခုအချိန်မှာဒီမိုကရေစီကြီးမားချက်အတွက်သူတို့ဘဝကိုရှင်ပြီးအန်ရီရီကြားမှာတိုက်ပွဲဝင်နေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် Pocket Season ကနေကြိုဆိုပါရစေ။ဒီ Season ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါ။ဒီ Season ကိုတော့ဒို့တန်ရဲ့သတင်းတောက်တွေကရေးသားတင်ဆက်သွားမှာဖြစ်ပါရစေ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
အနာသိမ့်တဲ့အချိန်မှာကျွန်တော်တို့စိတ်ထမှာဟိုပြောမပြတဲ့အောင်ခံစားရတာပေါ့အနာသိမ့်လိုက်ပြီဘယ်လိုမျိုးဖြစ်ကုန်ပြီလို့ဆိုကြအတွေ့ရဝန်တာပေါ့နောက်ပိုင်းမှာအနာသိမ့်ပြီနောက်ပိုင်းမှာဆန္ဒပြပွဲလုပ်တယ်အဲပြီးတော့ကျမှကျွန်တော်အဲဒီဘက်အဲတောင်းပေါ်ဒေသကိုဖောက်ခဲ့ပေါ့နေကျွန်တော်ကွာသူ့တောင်တိုက်နေငါတို့လည်းပါမယ်ဆိုပြီးကြတော့အဲဒီသောစာခုခဲ့ရပေါ့ဘယ်ကတော့ဖြစ်ရာဆိုကြတော့ကျွန်တော်တို့ရဲ့ဘဝကငငယ်လေးတော့ကတိုင်းသူသားရဲ့ပြိနေမှုကျွန်တော်တို့ကြုံခဲ့ရတယ်လေ
ရဲဘော်စာဟစ်ကချင်းပြည်နယ်ကတော်လန်ရေးတပ်သားတယောက်ဖြစ်ပါတယ်။အသက်25နှစ်အရွယ်ရှိတဲ့သူဟာအညာသားတယောက်ဖြစ်ပြီးမြန်မာနိုင်ငံမှာကိုဗစ်ရောဂါတွေစဖြစ်ချိန်တုန်းကတက္ကသိုလ်တတိယနှစ်တက်နေတဲ့ကျောင်းသားတဦးဖြစ်ပါတယ်။ကိုဗစ်ကြောင့်ကျောင်းတွေပိတ်ခဲ့ရချိန်မှာတော့မိသားစုရဲ့စီးပွားရေးလုပ်ငန်းကိုကူညီနေခဲ့ပါတယ်။ဒါပေမဲ့ကျောင်းပြန်တက်ပြီးကျောင်းပြီးရင်စက်ချိန်နေအဖွဲ့ဝင်ဖြစ်ပရိုက်တာတွေလုပ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့စစ်တပ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးအဲဒီနောက်မှာတော့လက်နက်ကင်တော်လှန်ရေးတွေကိုပါဝင်ခဲ့ပါတော့တယ်။ရဲဘော်စာဟဲ့ရဲ့တော်လှန်ရေးမှာပါဝင်မှုအဆုံးဖြတ်ချက်ဟာသူ့ရဲ့ဘဝကိုအပြောင်းအလဲဖြစ်စေခဲ့ပြီးမိသားစုကိုအဓိကရိုက်ခတ်ခဲ့ပါတယ်။သူ့မိဘတွေဟာဒလန်တွေကစောင့်ကြည့်တာကိုခံရတဲ့အတွက်သူတို့ရဲ့အိမ်ကိုအလောတကြီးနဲ့ဈေးလျှော့ရောင်းခဲ့ရပါတယ
်။ကျွန်တော်ရွက်ွက်ထရလဲဒလန်အများရဲ့ပေါ့စစ်မှုတန်းဟောင်းနေလဲဆိုတော့ကျွန်တော်မြန်မြန်ပြေးချင်တာနဲ့အချိတ်တော့ပြိမခံတော့ဘူးတဲ့အပါအဲ့ဒါအိမ်ရွှေ့လဲရတယ်အိမ်ရွှေ့ပြီးတော့ကျတော့အဲအခုကြလဲအိမ်ရွှေ့တဲ့နေရာမှာအမေနဲ့အဖေနဲ့နှစ်ယောက်လုံးနေလို့မရဘူးနည်းနည်းလမ်းနေတဲ့အတွက်ကြောင့်မလို့အဖေကတနေရအမေကတနေရစီဝါရီကနည်းနည်းကြက်သေးတော့ပေါ့အရင်ထက်တော့
ရဲဘော်ဇာဟိရဲ့ဇလန်းကထူးထူးခြားခြားတော့မဟုတ်ပါဘူးလူငယ်ထောင်ပေါင်းများစွာဟာတော်လန်ရေးတပ်ဖွဲ့တွေကိုဝင်ရောက်ခဲ့ကြပါတယ်ဒါရီရဲ့အကျိုးဆက်ကတော့အဲ့ဒီလူငယ်များစွာရဲ့မိသားစုတွေကိုစိုးကျိုးတက်ရောက်စေခဲ့တာပါကိုဇာဟိကသူ့ရဲ့တပ်ဖွဲ့ထဲမှာတူဦးတည်သောမွတ်စလင်ရဲဘော်ဖြစ်ပါတယ်ဒါပေမဲ့တော်လန်ရေးမှာတော့တူဦးတည်သောမွတ်စလင်ရဲဘော်မဟုတ်ပါဘူးအဲ့ဒီထဲကပါဝင်နေသူနောက်တဦးကရဲဘော်မီလေးပါသူကမြို့ဝကျုံးမော်ဒေသကဖြစ်ပြီးအခုတော့အညာမှာတိုက်ပွဲဝင်နေပါတယ
်။စာနေရင်လည်းဒိတ်ဆုံးဆန္ဒပြရဲ့အချိန်မီတိုင်းကိုဆန္ဒပြခဲ့ပြီးတယ်။ဒီမှာတကယ်ချင်းနဲ့ဒီမှာတို့ကိုမိုင်းနဲ့အဲ့လိုမျိုးတူတူပြခဲ့ကြတာမျိုးဒီငယ်တွေအားလုံးကပါဝင်နေရဖြစ်ပြီးတော့ကိုလည်းပါဝင်သင့်တယ်လို့ဆိုင်ရယ်။ဘုရားရှင်ဒိန်းသွားတဲ့အတွက်လည်းမချင်နိုင်ဘူး။ဒီသူတွေကိုလည်းပြန်မနှိမ့်ချတဲ့အတွက်အဲ့လိုမျိုးဝင်ဖို့တုံ့ပြန်လိုက်တာ။
မမီလေးကအသက်20ဆုံးဆုံးပဲရှိသေးပြီးအဆိုတော်ရုပ်ရှင်မင်းသမီးဖြစ်ချင်သူပါဒါပေမဲ့အခုတော့အန်ရယ်ရှိတဲ့ရှေးတန်းစစ်မြေပြင်မှာစွန်စားတိုက်ပွဲဝင်ရင်သူ့ရဲ့အိမ်မက်တွေကိုခဏစွန့်လွတ်ထားရပါတယ်သူဟာလူမှုကွန်ရက် TikTok မှာလူတီများတဲ့သူဖြစ်ပါတယ်အခုတော့သူ့ရဲ့ကြောကြားမှုကိုအသုံးချပြီးတော်လည်ရေးကိုထောက်ပံ့မှုပြည်သူတွေကိုစော်ဩနေပါတယ်တော်လည်ရေးနဲ့ပတ်သက်တဲ့သူ့ရဲ့တန်ဓိဋ္ဌန်ဟာသူမနဲ့တခြားမွတ်စလင်တွေကိုမြန်မာနိုင်ငံမှာအမြဲတမ်းတန်းတူညီတူမဆက်ဆံတဲ့အချက်တွေကြောင့်ပေါ်ပေါက်လာပုံရပါတယ်။ဥပမာပြောရရင်အသက်10နှစ်လောက်ကနေစပြီးနိုင်ငံသားအများစုရနိုင်တဲ့အမှတ်ပုံတင်ခဲ့ရရှိဖို့မမီးလေးကစူးစမ်းခဲ့ပေမဲ့အခုထိမရသေးပါဘူး
။မှတ်ပုံတင်နေရမှာတော့စိတ်ကြခံရတယ်။မွတ်စလင်ဖြစ်နေလို့မှတ်ပုံတင်ရလို့မရဘူး။တခြားနေရာမှာတော်ရိုင်းမရနဲ့အဲ့လိုမျိုးကြောက်ရင်းမျိုးရှိတယ်။အခုချိန်မှာမှတ်ပုံတင်ရလို့မရသေးဘူး။ဖိမကောင်းတာဖြစ်တာပေါ့နော်ကျွန်တော်လည်းဒီမြန်မာပြည်မှာနေရဖြစ်တဲ့အတွက်အဲ့လိုမျိုးခွဲခြားဆက်ဆံကြတာဆိုတော့စင်ကောင်းဖြစ်အောင်ပါပဲ
ဒါပေမဲ့ဒီလိုခွဲခြားဆက်ဆံမှုတွေဟာ မတူကွဲပြားတဲ့တိုင်းရင်းသားလူမျိုးတွေနဲ့ကိုယ်ပိုင်ယုံကြည်မှုပေါင်းစုံရှိတဲ့တော်လိုင်းရေးတက်တွေတဲကရဲဘော်တွေကြားမှာမတွေ့ရဘူးလို့ကိုစာဟစ်နဲ့မမီးလေးနှစ်ယောက်စလုံးကပြောပါတယ်။ကိုစာဟစ်ကမြန်မာနိုင်ငံမှာသူတို့လိုပဲလူနည်းစုဖြစ်တဲ့ခရစ်ယာန်ဘာသာဝင်ချင်းလူမျိုးတွေနဲ့အတူလက်တွဲပြီးတိုက်ပွဲဝင်နေတာပါ။ဒါအပြင်မမီးလေးကသူ့ရဲ့ PDF ခေါင်းဆောင်တွေရောရဲဘော်အချင်းချင်းကပါသူ့ကိုလက်ခံတယ်လို့လေးစားမှုတွေလည်းရှိတယ်လို့ဆိုပါတယ်။
ကျွန်တော်ကြပ်ပြီဆိုတော့ကွာအစီအွေခေါ်တယ်ဆင်ဘာသာခေါ်ချာဆက်ဆံမှုမရှိအောင်အကုန်လုံးအနှိမ့်ထုတ်တယ်ဈေးကန်းနေထုတ်တယ်အဲ့လိုမျိုးရှိတယ်သဘောကြောင့်မဟုတ်အန်တီကြီးကဆက်ပြတဲ့တော့အမြဲဒီအစ္စလာမ်ဘာသာအလုံးတက်ရှိနေတဲ့သူတို့အတိထားတဲ့အတွက်တစ်ပတ်ချက်ပြရမျိုးလုပ်ပေးပါဦးဒီမှာဆိုရင်ကျင်းဆောက်ရတဲ့မျိုးတွေပဲရှိရဲ့အဲ့ချိန်ကျရင်ဘူးကြီးမဲ့ချိန်ကျရင်ကျင်းဆောက်ရမဲ့ချိန်နဲ့တိုက်သွားရင်သူတို့ကအချင်းချင်းချင်းရည်ပြခိုင်းတဲ့မျိုးရှိပါတယ်
ဒါပေမဲ့ခွဲခြားဆက်ဆံတဲ့စိတ်သဘောထားတွေကအမြဲတမ်းပြောင်းလဲသွားတာတော့မဟုတ်ပဲနှွေးဦးတော်လန်ရေးဘက်မှတောင်ရှိနေသေးပါတယ်။ဒေါက်တာတန်းလွင်ဦးကအဲ့ဒီခွဲခြားဆက်ဆံမှုတွေကိုသူကိုယ်တိုင်ခန်းစားခဲ့ရတာပါ။သူကအစ္စလာမ်ဘာသာဝင်တစ်ယောက်ဖြစ်ပြီးရန်ကုန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံသင်ကြားခဲ့တဲ့ကတိကတယောက်ဖြစ်ပါတယ်။အာဏာသိမ်းပြီးတဲ့နောက်မှာတော့အာဏာဖီဆန်ရေးပြည်သူ့လှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။နောက်ပိုင်းမှာတော့စစ်ကောင်စီရဲ့ဖမ်းဆီးမှုတွေကနေလွတ်အောင်နေဆက်ကိုထွက်ပြေးခဲ့ပါတယ်။သူကနယူးတော်လန်ရေးမြန်မာမွတ်စလင်ကွန်ရက်ကိုဦးဆောင်နေသူတစ်ယောက်ပါ။သူ့ရဲ့ကွန်ရက်ကနေနိုင်ငံရေးအုပ်စုတွေ၊တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရက်ဖက်လူမှုအဖွဲ့စည်းတွေပါဝင်တဲ့အဖွဲ့ဖြစ်တဲ့မျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ကိုဝင်ရောက်ဖို့အတွက်ကြိုးပမ်းခဲ့တာ၃နှစ်ရှိပါပြီ။ဒါပေမဲ့ငင်းပယ်ခံခဲ့ရပါတယ်။သူကဒါဟာခွဲခြားဆက်ဆံမှုတစ်ခုလို့ယုံကြည်နေပါတယ်။
ဖွဲ့သုံးဖွဲ့ဖြစ်ပြီးတော့လက်မခံနိုင်ဆိုတဲ့အားမျိုးတွေကျွန်တော်တို့ပြောလာကြတယ်။ဒါမဲ့ကဲကျွန်တော်မြန်မာမွတ်စလင်ပါလို့ထင်ရှိသုံးဖွဲ့ကွဲနေတာ။ကွဲနေရမှာကွဲနေပေမဲ့ကျွန်တော်ရန်ဖြစ်နေကြတာပေါ့။နော်။ကီယင်မောမရှိဘူးလား။ဟုတ်တယ်မလား။ဗမာ
ဦးစီသူမောင်က2020ရွေးကောက်ပွဲမှာရွေးကောက်ခံထားရတဲ့အစ္စလာမ်ဘာသာဝင်လွှတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့အဖွဲ့ဝင်ဖြစ်ပါတယ်။ရွေးကောက်ခံအစုအဖွဲ့တွေကိုကိုယ်စားပြုပြီးအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC မှာလည်းပါဝင်နေသူဖြစ်ပါတယ်။သူက NUCC မှာကောင်စီဝင်ဖြစ်ပါဝင်မဲ့အင်အားစုတွေအနေနဲ့NUCC ကရေးဆွဲပြဋ္ဌာန်းထားတဲ့ Federal Democracy Branding ကိုသဘောတူလက်ခံပြီးလက်တွေ့အကောင့်ထဲပေါ်ဖို့တန်တိတ်တန်ချထားတဲ့အဖွဲ့အစည်းဖြစ်ရမယ်လို့ပြောပါတယ်။အဲ့ဒီ Branding ကိုဒေါက်တာတန်းလွင်ဦးတို့ရဲ့ကွန်ရက်ကလက်မခံဘူးလို့ဦးစီသူမောင်ကဆိုပါတယ်။
အဲ့ဒီမှာကျွန်တော်တို့စုံလင်ကွဲပြားမှုကိုပြန်လည်လေးစားအတိမပြုခြင်းလို့ခေါ်တဲ့ဒီအချက်တွေကို
ဟာစာတာဖြစ်ခဲ့တယ်
မတူကွဲပြားမှုကိုလက်ခံတဲ့ညီညွတ်ချင်း Unity and Diversity ဆိုတဲ့အချက်တွေအားလည်းကျွန်တော်တို့အနာဂတ်ဆောင်ရွက်တာဒီပြည်တော်စုရဲ့စံတမိုးဖြစ်တယ်ပေါ့နော်အဲ့ဒီမှာခွဲခြားဆက်ဆံမှုမရှိဖို့လူမျိုးအားဖြင့်တော့လည်းကောင်းကိုယ်ကိုယ်ယုံကြည်မှုအားဖြင့်တော့လည်းကောင်းဘာသာစကားစာပေယဉ်ကျေးမှုနဲ့ကြားမမတန်ဆွမ်းမှုဒိန်းစိတ်ခံယူမှုပေါ့နော်ဒါမျိုးတွေ non discrimination ကိုလည်းပြည်တော်စုရဲ့စံတမိုးဖြစ်ကျွန်တော်တို့ဖော်ပြလာတယ်ပေါ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာနာရခဲ့တော့ကအစ္စလမ်ဘာသာဝင်တွေပါဝင်နိုင်မှုဒါမှမဟုတ်သူတို့ကိုအကာအကွယ်ပေးဖို့အနေချင်းလုပ်ခဲ့ပါတယ်ကိုစားဟစ်လိုလူတွေကတော့ဒီတစ်ချိန်မှာသူတို့ပါဝင်ကူညီနေပြီးတော့စစ်မှန်ပြီးအားလုံးပါဝင်တဲ့ကိုစားပြုဒီမိုကရေစီကိုမြန်မာနိုင်ငံမှာဖော်ဆောင်နိုင်ဖို့မျှော်လင့်နေစေဖြစ်ပါတယ်
။အစ္စလာမ်ဘာသာဝင်တွေကိုခွဲခြားမှုရှိနေပြီးဒီမဲ့လည်းကျွန်တော်တို့ကစိတ်မနာဘူးပေါ့နော်။ဒါဘာဖြစ်လို့ဆိုဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့စာမသက်တယ်လို့အာဏာရှင်စနစ်အောင်မှဆက်ရှိခဲ့လို့မလို့ဒီလူတွေရဲ့တွေးဆမှုတွေရှိရပေါ့နော်။ဒါပေမဲ့နောက်အနာဂတ်မှာတော့ကျွန်တော်တို့ကဒီဟာတွေကိုပြင်နိုင်မယ်လို့ပေါ့။ကျွန်တော်မျောလင့်နေယုံကြည်တယ်ပေါ့เนาะတိုင်းပြည်ရဲ့အနာဂတ်ကိုတော့ကျွန်တော်တို့ကလူချင်းမြင်တယ်အဲဖက်ဒရယ်ဒီမိုကရေစီနဲ့ကိုကျွန်တော်တို့ကမြင်စေချင်တယ်အဲပြီးတော့ကြတာအသားအရောင်လူမျိုးဖားတာအဲခွဲခြားမှုမရှိတဲ့စနစ်မျိုးကိုကျွန်တော်တို့လိုချင်တယ်ပေါ့เนาะ
ဒို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကျေးဇူးပါတယ်နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန်ဖို့ကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
အနာဂတ်ကောင်းကိုမျှော်လင့်နေတဲ့မွတ်စလင်တွေရဲ့ဘဝကို Frontier မြန်မာဖွဲ့ပြပြပေးကြတာပါ။အခုတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးမှာဒီတစ်ပတ်မှာတော့တာမန်ပြည်သူနဲ့တရားစီရင်အပိုင်းနှစ်ကိုပြောထားပါတယ်။တရားဥပဒေစိုးမိုးရာ Democracy အတွက်ကြော်ယူဖြစ်ပါတယ်။အဖြစ်ရှိမရှိဆုံးဖြတ်တဲ့ Jury လူကြီးတွေဖြစ်တာမန်ပြည်သူတွေ American တရားစီရင်စနစ်မှာပါဝင်နေကြပါတယ်။ဒီ Jury ဖြစ်ဆောင်ရွက်ခဲ့ပူတဲ့ဦးသိန်းစီကိုမေးထားတဲ့ဦးတမောင်တန်းပြောပြပေးပါအောင်ခင်ဗျာ။
ဒီမိုကရေစီရဲ့ပြမကျော်ယူတရားဥပဒေစိုးမိုးမှုမှာဗမာပြည်သူတွေကဂျူရီအဖွဲ့ဝင်ဖြစ်ပါဝင်ဆောင်ရွက်တဲ့အမေရိကန်စနစ်ကြောင့်ပထမပိုင်းကိုပြီးခဲ့တဲ့အပတ်ကတင်ပြခဲ့မှာဂျူရီအဖွဲ့ဝင်ရွေးချယ်ပုံဆန္ဒဆွဲခင်းကြအောင်လိုက်နာရဖို့အကြောင်းကိုဗာဂျီးနီးယားပြည်နယ်မှာနေထိုင်နေတဲ့ဦးသိန်းစီကမျှဝေပေးခဲ့ပါတယ်။သူ့ကိုအခုလိုကျွန်တော်ဆက်မေးကြည့်ပါတယ်။ဟုတ်တကယ်လို့ခေါင်းတွေကူလာပြီဗျာ။ကြယ်ခန္ဓာတစ်ပြုတ်နားကျင်တဲ့ဘာညာဆိုလို့ရှိရင်တော့ဒီလိုနာလို့ရလ
ားအဲရတယ်ဆရာထဲထဲကနေပြီးတော့ဒီခေါင်းလောင်းတီးလိုက်တာပေါ့နော်ဘယ်တီနှိပ်နှိပ်လိုက်တာနဲ့အပြင်ကရဲဝင်လာတယ်ကျွန်တော်တို့ကတော့ရဲဝင်လာကြရဲကိုဆိုတော့ငါတို့အကျဉ်ထက်ပြီးလမ်းလျှောက်ချင်တယ်ဆိုရင်ရတယ်ရဲကခွင့်ပြုပါတယ်ဒါပေမဲ့ဟိုမသူနဲ့မှတော့စကားမပြောရဘူးရဲအဆောင်ချက်နဲ့ကျွန်တော်တို့အပြင်ထွက်ခွင့်ပေးတယ်ရဲနောက်ကရဲနှစ်ယောက်လိုက်တယ်အပြင်မှာလမ်းလေးပါလေးလျှောက်လို့ရတယ်ပြီးရင်ကိုပြန်ဝင်တဲ့အချိန်မှာပြန်ဝင်ပေါ့နော်ဆိုတော့ဒီပတ်ဒီကျွန်တော်တို့ဆွေးနွေးနေတဲ့ကာလပတ်လုံးမှာသူကကျွန်တော်တို့ရဲ့ဒီဖုန်းတွေတက်ဘလက်တွေအကုန်သိမ်းထားတယ်ဆိုတော့ကျွန်တော်တို့အခန်းထဲမှာဘာအင်တာနက်မှမရှိ
ဘူးအ
ဲဆိုတော့ကွန်ပျူတာထားပြထားတယ်သူတို့ရဲ့ document တွေဖွင့်ကြည့်လို့ရအောင်ကွန်ပျူတာထားပြထားတယ်ဒါပေမဲ့ကွန်ပျူတာကအင်တာနက်မရှိဘူ
းဟမ
်ဆိုတော့ရှင်းပြောရရင်တော့ဒီဂျူရာ12ယောက်ကပဲတာဝန်ခံပြီးတော့ဒါဆွေးနွေးပြီးတော့ဆုံးဖြတ်ချက်ချတာအပြင်ရဲ့ဒီလွှမ်းမိုးမှုတစုံတရာဘာမှမအပေါအောင်သူတို့ဟိုကလုတ်တာထိချုပ်တာတော့
ဟုတ်ဖန်တီးထားတာအဲကျွန်တော်သိလောက်ဆိုရင်တော့ပြည်နယ်အများစုပေါ့နော်အမေရိကန်နိုင်ငံမှာပြည်နယ်တစ်ခုချင်းရတယ်သူဥပဒေနဲ့သူဒီကြားရှိကြသေးတာဟုတ်ဆိုတော့ပြည်နယ်အများစုတဲ့ဖက်ဒရယ်တွေမှာတော့ဒီဂျူရီစနစ်နဲ့ဆုံးဖြတ်ကြတာလေများတယ်နောက်ပြီးတော့ဆုံးဖြတ်တဲ့အခါမှာလည်းဂျူရီဆရာအဖြစ်ရှိမရှိပဲဆုံးဖြတ်တယ်ဖြစ်တယ်ဘလောက်ပေးမလဲဆိုတာကတော့တရားသူကြီးတွေကပြည်နယ်အများစုမှာဆုံးဖြတ်ကြတယ်လို့ပြောတယ်။ဘောနော်ဆိုတော့ဗာပေမဲ့ဒီကိုသိန်းစီခုနဂျူရီဖြစ်နေဆော်ရခဲ့တဲ့ Texas ပြည်နယ်အမှုတုံးကပေါ့နော်။ဒါကတော့ရိုးရိုးကတိုက်တဲ့အမှုပေါ့နော်။ဒီအမှုမှာတော့ကိုသိန်းစီတို့ကပဲပြစ်ဒဏ်စင်စားခဲ့ရတယ်လို့သိရတယ်နော
်။ဟုတ်တယ်ဆရာ။သူကဒီလေးရမြောက်လေးကတော့ကျွန်တော်တို့ကဒီပြစ်မှုမြောက်မမြောက်ကိုကျွန်တော်တို့ကဆုံးဖြတ်တယ်ပေါ့နော်။ဆိုတော့ဒီပြစ်မှုနဲ့မြောက်ပြီဆိုတော့ဒါပြစ်မှုကတော့ရှိသွားပြီပေါ့ဆိုတော့ပြစ်တက်နဲ့ပတ်သက်လို့ကတော့ကျွန်တော်တို့နောက်တစ်ရက်မှာထပ်ပြီးဆွေးနွေးရတယ်ဆိုတာကကျွန်တော်တို့နောက်တစ်ရက်မှာဆွေးနွေးတဲ့အချိန်ဒီဒီပြစ်မှုရဲ့ပြစ်ဒဏ်ကဘလောက်ထိသွားတယ်ဆိုတာကျွန်တော်တို့အသိပေးမထားဘူးနောက်ပိုင်းမှာကျွန်တော်တို့ကမေးကြည့်တော့ကြဘာလို့ငါတို့ပြောပြမထားတာလဲပေါ့လေဆိုတော့ဒါဒီပြောပြထားရဲဆိုရင်မင်းတို့ရဲ့ဆုံးဖြတ်ချက်မှာတစုံတရာဝေဝါးသွားနိုင်တဲ့ဟာတို့ရဲ့ရှိရပေါ့လေဆိုတော့ငါတို့ကမင်းတို့ဒီအချိန်မှာဒီပြစ်မှုမြောင်းမပြောက်ပဲငါတို့ကမင်းတို့ကိုဆုတ်ဖြတ်စေချင်တာဆိုတော့ဒီပြစ်မှုကပြစ်ဒဏ်ဘယ်လောက်ရှိတယ်ပါတယ်ကဟိုနောက်တစ်ပိုင်းပေါ့နော်ဆိုတော့ဒီပြစ်မှုကပြစ်ဒဏ်ဘယ်လောက်ရှိတယ်လို့ကိုကကြိုသိထားတယ်ဆိုရင်ကိုရဲ့ဆုတ်ဖြတ်ချက်ကဝေဝါးသွားနိုင်တယ်လို့တို့ကဟိုယူဆတယ်ပေါ့ဟုတ်ကဲ့
ဆို
တော့ကျွန်တော်တို့ကနောက်တစ်ရက်မှာတော့ကျွန်တော်တို့ပြစ်ဒဏ်နဲ့ပတ်သက်ပြီးတော့ထပ်ပြီးဆွေးနွေးရတယ
်ဟုတ်ဒီ Trump အမှုမှာကတော့ဒါပြစ်ဒဏ်ကိုတရားသူကြီးကဆုတ်ဖြတ်မှာပေါ့လေကျူရီတွေမပါတော့ဘူးတို့တော့လေတရားသူကြီးဆုံးဖြတ်ဖို့အတွက်ဒီပြစ်ဒဏ်မချပြီးအစီအခံချက်တစ်ခုတရားသူကြီးကိုပေးရတယ်လို့ပြောတယ်ဒီ Trump မှုပါတော့နော်ဒါကလည်းကျွန်တော်တို့ဒီပြစ်ဒဏ်ပေးပြီးလို့ရှိရင်ပြစ်ဒဏ်တိုက်လိုက်တာမလိုက်တာစီးကျက်တဲ့စောင့်ကြည့်တဲ့ရုပ် probation officer တွေပါအဲ့ဒီအစီအခံစာ report ကိုရေးပြီးတော့တရားသူကြီးကိုတင်ပြရတယ်လို့ပြောတယ်။ကိုသိသိတော့ပါတော့အဲ့ဒီလိုအစီအခံစာမျိုးရရှိလာပြောလာသူ
တို့ကျွန်တော်တို့အမှုကတော့ရိုးရိုးရှင်းရှင်းသဘောမျိုးဆိုတော့ကြဒီလိုမျိုးအစီအခံစာတော့ကျွန်တော်တို့မလို့ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကပြစ်ဒဏ်စီရင်မဲ့နေ့မှာတော့နှစ်ဖက်ရှင်းနေရရှောက်တွဲကြတာ။ဆိုတော့ဒီပြစ်ဒဏ်အရာကဒီထောင်နဲ့ဘယ်လောက်ထိအပြစ်ပေးလို့ရတယ်၊ဒဏ်ငွေဘယ်လောက်ထိအပြစ်ပေးလို့ရတယ်ပေါ့နော်။ဆိုတော့အစိုးရရှိနေရလဲထုံးစံတိုင်းဒီတယောက်ရဲ့ပြစ်ဒဏ်ကိုအမြင့်ဆုံးချဖို့သူကဒါသူ့ဘက်ကလည်းဒါဟိုရှောက်လွှတ်ချက်ပေးတာပေါ့
ဘက်ကတရားခံရရှိနေကလည်းသူ့ရဲ့တရားခံကိုဒါအနေဆုံးပြစ်ဒဏ်ချဖို့ရှောက်လွှဲချက်ပေးကြတာပေါ့ကိုကဒီရှင်းနေနေအောင်စလုံးရဲ့ရှောက်လွှဲချက်ကိုနားထောင်ပြီးကြမှာဒါကိုဆုံးဖြတ်ချက်ကိုကိုချရတာဆိုတော့ဟိုကျွန်တော်တို့ကတော့ဟိုရှင်းရှင်းပြောရင်ဒီမှာပြစ်ဒဏ်ကိုကတခါတည်းကျွန်တော်တို့ကဆုံးဖြတ်ပြီးတော့ချလိုက်တဲ့သဘောမျိုးဖြစ်သွားတာပေါ့နော်ဟုတ်ကဲ့ဟုတ်ဒီချမ်းမမှု လုံးငယ်ချင်းရှိမရှိတို့သူအသက်ရွယ်တို့သူရဲ့မိသားစုတို့အဆရှိတဖြစ်ဒီနောက်ခံတွေကိုလေ့လာပြီးတော့တရားသူကြီးကိုပြန်လည်တင်ပြပြီးသူကအဲ့ဒီအချက်တည်းကိုပါထည့်သွင်းစဉ်းစားရတယ်ပြောတယ်ကိုသိစီတို့လို့ငါကောဒီလိုအချက်တည်းကိုထည့်သွင်းစဉ်းစားတယ်ဒီခါရဲ့အချက်လက်တွေပေါ့ပတ်ဝန်းကျင်
ရှိတယ်ဆရာအဲ့ဒီအချက်လက်တွေကတို့တို့ဘယ်ချိန်မှအတိပေးလဲဆိုရင်ကျွန်တော်တို့ကိုဒီပြစ်ဒဏ်ပေးမဲ့နေ့မှကျွန်တော်တို့အတိပေးတယ်နောက်ခံရဆိုတော့တို့ကပြစ်မှုမြောက်မြောက်ထိကျွန်တော်တို့အဲ့ဒီအချက်လက်တွေပေးမသိအဓိကတော့တို့ကတော့နှမမှုပေါ့နော်ကိုယ့်ရဲ့ဆုံးဖြတ်ချက်ကဒီဝေဝါမသွားအောင်လို့တို့တို့အဓိကထားပြီးထိချုပ်ပြရမလားဟိုကဖြစ်ပေါ်ကြပါအခုကတော့အားလုံးပြီးသွားပြီပေါ့နော်ပြည့်နှက်ချပြီးတဲ့အချိန်မှာဘာကိုခင်ပြလဲဆိုတော့ခုဘက်ကနင့်နာသူပေါ့နော်ဒေဆုံးသွားတဲ့သူရဲ့မိဘပေါ့နော်ကျိန်ခဲ့တဲ့မိသားစုကိုဘင်းဘာပြောကျင်လဲဆိုပြီးတော့တရားသူပြခွင့်ပေးတယ
်။ဟော
တော့တရားသူကျခွင့်ပေးတော့ကြဆိုတော့ဟိုဘက်ကလည်းမိဘကလည်းဒီဘက်ကကလေးကမစင်မကျင်ကားမောင်းလို့သူသားပေသွားတဲ့ကိစ္စဆိုတော့ကြမင်းရဲ့မစင်မကျင်လှုပ်လိုက်မှုတာတခုကြောင့်ဒီမှာငါတို့မှသားဆုံးဆုံးရှုံးရပြီဘဝတခုလုံးပြတ်သွားတယ်ဆိုတဲ့ဟာမျိုးဆိုတော့ဟိုရှင်းပြတော့တူသည်တော်သားနေသွားတဲ့ကလေးကတူသည်တော်သားဆိုတော့じゃဒီသူရဲ့ငါရဲ့ဒီ last name က family name တခုလုံးကပျောက်သွားပြီပေါ့နော်သူအတွက်ကတော့ဒါဟိုဟာဖြစ်တာပေါ့အဲ့တော့အဲ့အမျိုးပေါ့ဟိုရှင်းရှင်းပြောရအောင်ဟိုဗမာပြည်မှာတော့ကျွန်တော်တို့ဒါမျိုးကမတွေ့ဘူးလေနောက်တစ်ခုကဒီအမှုတွေအားလုံးပြီးတော့ဂျူရာအခန်းထဲပြန်ရောက်တဲ့ချိန်မှာနှစ်ဖက်ရှိနေတယ်လာတွေ့တယ
်
ဘယူဒီဂျူရာဆက်ညောက်စလုံးနှစ်ဖက်ရှိနေလာတွေ့ပြီးတော့ဘာတွေဆွေးနွေးကြသေးလဲဒီအမှုနဲ့ပတ်သက်ပြီးတော့ငါတို့ဘာတွေလိုသေးလဲပေါ့အဲ့တော့အဲ့လိုအမျိုးကဟိုဘာပဲပြောဂျူရာတွေစီကနေ feedback ကိုသူတို့ပြန်ယူတယ
်တော့
နောက်အမှုတွေကြရင်ငါတို့ဓာတ်တက်ပို့ပြီးတော့ဒီဟိုပေါ့နော်စီးစစ်စစ်ဖြစ်အောင်ငါတို့ပြင်ဆင်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့တော့သူတို့ကအဲ့ရတော့ကျွန်တော်တို့ဟိုကျွန်တော်တို့စီမှာတော့တစ်ခါမှမကြုံဘူးတော့ဟုတ်ဟုတ်ဟုတ
်ဆိုတော့နောက်ဆုံးမင်းကောမှာကိုသိစီ
ဟုတ်ကဲ့
ဗြိတိရှားတရားရေးစနစ်တွေမှာတော့ဒီလုပ်ငန်းတွေတင်ထားတဲ့အရာရှိတွေတရားသူကြီးတွေကဒီမှာစီဆုံးဖြတ်တယ်ပေါ့နော်ကျွန်တော်ဒီအမေရိကန်စနစ်မှာကြတော့နော်တာဝန်ပြည်သူတွေကအပြစ်ရှိမရှိကိုဆုံးဖြတ်တယ်တရားသူကြီးကပဲပြစ်ဒဏ်နဲ့ပတ်သက်ပြီးတော့ဆုံးဖြတ်တဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီမိုကရေစီနိုင်ငံတစ်ခုရဲ့ဒီတရားဥပဒေစိုးမိုးရေးမှာပေါ့နော်ခုံသမာဓိအဖွဲ့ဝင်ဖြစ်တဲ့ကျူရီရဲ့ဖော်မွေဖြစ်ပေါ့နော်တာမန်ပြည်သူတယောက်ရဲ့ခန်းကန္တာပေါ့ဘုသိစီအတွေ့အကြုံကြပေါ်ဝင်ခဲ့တဲ့အတွေ့အကြုံကြဆိုဘုသိစီဘလို့များမြင်ပါ့မလဲအစိုးကောင်းတော့ဘလို့ပြောပါ့မလဲ
ကျွန်တော်ပေါ်ဝင်ခဲ့တဲ့အတွေ့အကြုံကြဆိုရင်ကျွန်တော်တို့ဂျူရီ12ယောက်ပေါ့လွေယူလိုက်တဲ့အချိန်မှာလူကလူပေါင်းစုံပေါ့နော်ဆိုတော့လူတန်းစားပေါင်းစုံပါတယ်ဆိုတော့ဒါပေမဲ့ဒီလူတွေအားလုံးကတာမန်ပြည်သူတွေပါပဲသူတို့ကျွန်တော်တို့ကဒီ American Citizen လာတော့သူတို့ကဒီတရားစီရင်ရေးရာဒီမိုကရေစီရဲ့ဒါကြိုးရိုးဆိုပြီးသူတို့သတ်မှတ်ထားတာနောက်တစ်ခုကသူတို့က check and balance အကြေထိန်းတော့じゃသူကဒီတရားစီရင်မှာပါတဲ့ဒီ jury ပေါ့နော်ဒီ jury တွေရဲ့အခန်းကဏ္ဍကလည်းသူအတန်နားထောင်ရတာသူတို့အရေးကြီးတယ်ပေါ့နောက်တစ်ခုကတော့သူတို့ထိန်းတာကတော့သူလူတယောက်ထဲကနေပြီးတော့အာဏာနဲ့တော်လကောက်ငွေချင်းနဲ့တော်လကောက်ဒီတရားဥပဒေဒီတရားစီရင်ရေးဆုံးဖြတ်ရေးမှာသူလွှမ်းမိုးသွားမှုမရှိအောင်လို့သူတို့ယူဆတယ်ကျွန်တော်ကတော့လေ
။ဟမ
်သူတော့ဟိုနောက်တစ်ခုကတော့ဒီလူတွေနဲ့ကလည်းဒီပြည်သူတွေနဲ့ကလည်းဒီဂျူရီပေါ့နော်ဒီဂျူရီစစ်ဆန်မှာသူကဝင်ပြီးပါခြင်းအပြင်ကိုတိုင်းပြည်ရဲ့ကိုပြည်နယ်ရဲ့ဒီတရားစီရင်ရေးစနစ်ကဘယ်လိုအလုပ်လုပ်နေလဲဆိုတော့ကျွန်တော်ဘာပဲပြောအနေနဲ့ပြတော့နားလည်သွားတာရှိတယ်ဆရာ
။ဟမ်ဒါကိုသိချင်ပြောသွားတာလေဆိုတော့အကောင့်ဘက်ကလို့ပြောရမှာပေါ့နော်ဟု
တ်ကဲ့
အစိုးဘက်အနေနဲ့စဉ်းစားကြည့်မယ်ဆိုရင်ဒီစနစ်မှာချိုးရက်အားချက်မရှိတယ်လို့ကိုသိချင်ပြော
အားလုံးကတည်ရမလားမဲက anonymous ပေါ့နော်ဟို12ယောက်ရှိရဲ့ဆိုရင်12ယောက်ကအကုန်လုံးသဘောတူရတာ တော့လူမျိုးမျိုးစိတ်ထွေတွေဆိုတော့ကြာ12အောင်စလုံးကအကုန်လုံးသဘောတူဖို့ဆိုတာတော်တော်တော်တော်မလွယ်တဲ့ကိစ္စပါ။ဟာ
တ
ော့အဲ့ဒီချိန်မှာတော့အားလုံးကဟိုအကျိတ်နဲ့ဆွေးနွေးရတာရှိတယ်အလျှော်ပေးရတာရှိတယ်တယောက်တယောက်ဒီဟိုပါပေါ့နော်ညှိနှိုင်းယူရတာရှိရမှာ။ဟာ
တ
ော့တခါကြောက်လေဟိုဒါကြီးကတည်းကမလားဟိုဟိုအပြစ်ဒဏ်ဒီချလိုက်တဲ့ဟာကနည်းနေသလားများနေသလားဆိုတာတော်တော်ကိုနင်စဉ်းစားချက်တဲ့ကိစ္စပါ။ဟာဟ
ာဘာနဲ့ချက်လို့ပြောရမလဲ။ဟုတ်ကဲ့ခုလိုဂျူလီရဲ့အတွက်ကြုံတွေကိုမျှဝေသွားသူကတော့ဗာဂျီးနီးယားပြည်နယ်မှာနေထိုင်နေသူသိစီဖြစ်ပါတယ်။ကျွန်တော်တပေါင်းသားပ
ါ။ဒီမိုကရေစီနိုင်ငံကြီးရဲ့တရားစီရင်မှာတာမန်ပြည်သူတွေရဲ့ခန္ဓာအရေးပါပုံကိုဦးတမောင်တန်ဦးသိန်းစီနဲ့ဆွေးနွေးပေးခဲ့တာပါ။မကြာခင်နောက်ပတ်စဉ်ခန္ဓာတွေဖြစ်တဲ့အာရှနိုင်ငံရဲ့နောက်လဲရစီဝါဥရိယာဒီနဲ့သတင်းတွေကသုတအစီအစဉ်တွေစက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်။
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American အတန်ရဲ့ဇွန်လ15ရက်စနေညပိုင်းအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ပြောပြနေပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဃအကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုသတင်းပေးပို့နိုင်ပါတယ်အခုဒုတိယပိုင်းတိုင်းဝက်ခံပါလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားနောက်ဥရယာသီနဲ့သတင်းတွေတဲကသုတစတဲ့အစီအစဉ်တွေမလာခင်အာရှနိုင်ငံအစီအစဉ်ပထမပါဒီတစ်ပတ်မှာတော့အိန္ဒိယရွေးကောက်ပွဲပါကစ္စတန်တရုတ်နီးစပ်မှုနဲ့တရုတ်ကိုဖိလစ်ပိုင်ပြည်သူတွေလန့်တာအပါအဝင်ကိုထပ်မံထုတ်လွှင့်ပေးလိုက်ပါတယ်အိန္ဒိယရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နရန္ဒရာမိုဒီဦးဆောင်တဲ့တပ်ပေါင်းစုအနိုင်ရလိုက်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ရှီဘရှရစ်ကတော့နှစ်နိုင်ငံပူးပေါင်းဆောင်ရည်တွေနှစ်တင်မှုတရုတ်ပြည်ကိုတွားခဲ့ပါတယ်စစ်တမ်းတချို့အရဖိလစ်ပိုင်ပြည်သူအများစုကတရုတ်ဟာသူတို့ကိုအဓိကချိန်ချောက်နေတယ်လို့မြင်ကြပါတယ်ကိုစော်မိုးကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
အင်အားကြီးနိုင်ငံတစ်ခုဖြစ်လာနေတဲ့မြမအိန္ဒိယန်အိန္ဒိယနိုင်ငံပါဟိန္ဒူအမျိုးသားရေးဝါဒီလို့သတ်မှတ်ခံထားရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ BJP ပါတီဦးဆောင်တဲ့အမျိုးသားဒီမိုကရက်တစ်တပ်ပေါင်းစု NDA ကပြီးခဲ့တဲ့ရွေးကောက်ပွဲမှာတွတ်တော်ကိုယ်စားလှယ်စုစုပေါင်း293နေရာနဲ့အနိုင်ရရှိခဲ့ပါတယ်ဝန်ကြီးချုပ်မိုဒီဟာညွန်ပေါင်းအစိုးရဝန်ကြီးချုပ်အဖြစ်တတိယအကြိမ်မြောက်နောက်ထပ်5နှစ်သက်တမ်းကိုဦးဆောင်ခွင့်ထပ်ရသွားပါတယ်ဝန်ကြီးချုပ်မိုဒီဦးဆောင်တဲ့ BJP ပါတီတခုတည်းကတော့လွှတ်တော်ကိုယ်စားလှယ်240ပဲရပါတယ်။543နေရာရှိတဲ့ပြည်သူ့လွှတ်တော်မှာအစိုးရဖွဲ့နိုင်ဖို့အနည်းဆုံးအမှတ်282နေရာလိုအပ်ပါတယ်။ NDA အနေနဲ့ညွန်ပေါင်းဖွဲ့ရမှာဖြစ်ပြီးဂျွန်လ9ရက်နေ့တုန်းကဝန်ကြီးချုပ်မိုဒီကိုတပ်ပေါင်းစုခေါင်းဆောင်အဖြစ်တင်မြှောက်လိုက်ပါတယ်။ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုတွေတိတိတသားလှုပ်လာတဲ့ဝန်ကြီးချုပ်မိုဒီနဲ့သူရဲ့ BJP ပါတီအပေါ်ဝေဖန်မှုတွေရှိလာပါတယ်။အရင်2019ခုနှစ်ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်303ဦးရရှိခဲ့ပြီးတပါတီတဲ့အစိုးရဖွဲ့ခဲ့ပေမဲ့အခု2024ခုနှစ်ရွေးကောက်ပွဲမှာလွတ်တော်နေရာ240ပဲရတဲ့အတွက်63နေရာရော့ကျသွားပါတယ်။ဒါကိုအားနည်းသွားတာလို့မြင်တာရှိသလိုမဟာမိတ်တွေကိုနေရာပေးပြီးအင်အားတိုးချဲ့လိုက်တာလို့မြင်တာကအတိုက်အခံအိန္ဒိယအမျိုးသားကွန်ဂရက်ပါတီဦးဆောင်တဲ့ INDIA အိန္ဒိယအမျိုးသားပြည်သူ့တရက်တပ်ပေါင်းစုကလွတ်တော်နေရာ232နေရာရရှိထားပြီးလွန်ခဲ့တဲ့2019ခုနှစ်ကထက်များလာပါတယ်ကွန်ဂရက်ပါတီတခုတည်း2019ခုနှစ်က52နေရာရရှိခဲ့ရာကနေ2024ခုနှစ်မှာ69နေရာရရှိလာပါတယ်ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုနဲ့လွတ်လပ်ခွင့်အပေါ်တင်းကျပ်လာတာတွေကြောင့်လူလူထောက်ခံမှုရော့ကျလာတယ်လို့သုံးသပ်တာတွေရှိပါတယ်။အသက်45နှစ်အရွယ်စီးပွားရေးလုပ်ငန်းရှင် Annette Mohan Singh ကအခုလိုမြင်ပါတယ်
။ Modi is Modi. ठीक है. पढ़ाई है कि जो जितना अब तक का उनका मदामी
बोले Modi ကတော့ Modi ပါပဲ။ဒါပေမဲ့သူတိုင်းပြည်ကိုဥဆောင်ပြီးလုပ်ပုံကင်ပုံတွေအရဆိုရင်တော့သူဟာပြဿနာတွေနဲ့ရင်ဆိုင်ရမှာပါပဲ။အစိုးရကလည်းမဟာမိတ်ညွန်ပေါင်းဖြစ်ပါတယ်။သူအခက်အခဲတွေနဲ့ကြုံရမှာပါပဲအပြောင်းလဲတွေတော့မြင်ရမယ်ထင်ပါတယ
်ဒါပေမဲ့လည်းခနဂျီ endorsement for international peace အဖွဲ့ကတောင်အာရှဆိုင်ရာညွှန်ကြားရေးမှူးမီလန်ဗနက်ရှီနာကတော့ဘယ်လိုပဲဖြစ်ဖြစ်မိုဒီနဲ့ BJP party ha u saung ne niya ma shi ni ze phit de lo su ba de.
We're seeing a pretty dramatic underperformance. We shouldn't lose sight at the same time
lo saung mu ri cha sin la ra go twe ni ya ba de. Da ba me BJP party ha u saung mu niya go ya shi tha bi tu ye maha mai de go ba au chou yi de ma pu twae pa nai aw lo saung tha ba de. Tu ye anitha ha a ne twa da ma hou ba aw.လွန်ခဲ့တဲ့ဆယ်နှစ်ကထပ်ပိုပြီးအင်အားကောင်းလာနေတဲ့အနေအထားဖြစ်ပါတယ်
။ဝန်ကြီးချုပ်မော်ဒီအနိုင်ရတာကိုအမေရိကန်ပြည်ထောင်စုရုရှားတရုတ်စတဲ့နိုင်ငံကြီးတွေအပါအဝင်နိုင်ငံအသီးသီးကထိကျူးဂုဏ်ပြုခဲ့ပါတယ်။လာမယ့်တတန်းအတွင်းဝန်ကြီးချုပ်မော်ဒီဟာကာကွယ်ရေးကိစ္စတွေမှာအမေရိကန်နဲ့ပုံမူပူးပေါင်းလှုပ်ဆောင်နိုင်တယ်လို့အခဲခတ်တချို့ကတော့တွက်ချက်ထားပါတယ်။အခုလိုအချိန်မှာပဲအိန္ဒိယရဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ရှီဘရှရက်ဖ်ဟာမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ဇွန်လ9ရက်နေ့ကတရုတ်ပြည်ကိုရောက်ရှိသွားပါတယ်။သမရရှိဂျင်းပင်ကကြိုဆိုခဲ့ပါတယ်
။中国和巴基斯坦是山水相连的好邻居，信义相交的。
ပါကစ္စတန်ဟာအိန္ဒိယချင်းကောင်းညီအကိုကောင်းတွေဖြစ်ပါတယ်။တရုတ်အနေနဲ့ပါကစ္စတန်ကိုရေရှည်လက်တွဲရမယ်။မဟာဗျူဟာမြောက်မဟာမိတ်တွေအဖြစ်အမြဲမြင်ပါတယ်လို့တရုတ်သမရရှိဂျင်းပင်ကပြောဆိုခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှီဘရှရက်ကလည်းသမရရှိဂျင်းပင်ရဲ့ဥဆောင်မှုကိုချီးကျူးပြောကြားခဲ့ပြီး BRI ကဘာပတ်လမ်းကြောင်းလိုအစီအစဉ်မျိုးတွေကနေတဆင့်ကဘာငင်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလိုလားတဲ့ခေါင်းဆောင်အဖြစ်ချီးကျူးခဲ့ပါတယ်။ဂျထာလန်ကာလန်နဲ့ရေနှက်စိတ်တွေအပါအဝင်ဘီလီယံ60ကျော်ပိုးရှိတဲ့တရုတ်ပါကစ္စတန်စင်ကြံစီမံကိန်းကိုအကောင်အထည်ဖော်နေပါတယ်။ဝီဂါမွတ်စလင်တွေရှိတဲ့ကုန်းတင်ပိတ်တရုတ်ပြည်ရှင်ချမ်းပြည်နယ်ကနေပါကစ္စတန်ကိုယထာလန်ကာလန်နေနဲ့ဖြတ်ပြီးအိန္ဒိယသမ္ပုတ်တရားတွေကပါကစ္စတန်ကဝါဒါရင်းနှီးစိတ်အထိစီမံကိန်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ပိုင်းတဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံမှာတော့တရုတ်ဟာဖိလစ်ပိုင်အတွက်အဓိကချင်းချောင်းနေတဲ့နိုင်ငံအဖြစ်ဖိလစ်ပိုင်၄ဦးမှ၃ဦးကမြင်တယ်လို့ဇွန်လ9ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှဖော်ပြပါတယ်။ OCTA သုတေသနအဖွဲ့ကစစ်တမ်းကောက်ယူရာမှာတုတ်ပြန်ဖြေဆိုသူ1200ကျော်တက86ရာခိုင်နှုန်းကတရုတ်ဟာအဓိကချင်းချောင်းနေတဲ့နိုင်ငံဖြစ်တယ်လို့ယူဆကြပါတယ်။ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေအပါအဝင်အင်ဒိုပစ္စိဖိတ်ဒေသဟာရုရှား၊ယူကရိန်း၊အစ္စရေးပါလက်စတိုင်းစတဲ့အရေးတွေပြီးရင်ကမ္ဘာပေါ်မှာစစ်ရေးနိုင်ငံရေးတင်းမာမှုအများဆုံးရှိတဲ့ဒေသအဖြစ်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့လေ့လာသူတွေကရှုမြင်ထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အိန္ဒိယရွေးကောက်ပွဲနောက်ပါကစ္စတန်နဲ့တရုတ်နီးစပ်မှုနောက်တရုတ်ကဖိလစ်ပိုင်ပြည်သူတွေလန့်လာတာအပါဝင်ကိုကုစော်မှုကြောင့်ပြောပြပေးခဲ့တာပါ။အခုတော့လေယာဆိုင်ပြောရေးသတင်းတွေကိုကြည့်အောင်ပါ။ဒီတစ်ပတ်မှာတော့ခရမ်းကျင်သီးနဲ့ကော်ဖီထုတ်ဈေးနှုန်းစံချိန်တင်မြင့်တက်လာတာအပါဝင်ကိုပြောထားပါဗျ။မြန်မာနိုင်ငံမှာဖြစ်နေတဲ့စီးရီးပဋိပက္ခကြောင့်နိုင်ငံပတ်လည်နေဆက်ကုံတွေရေးတွေရပ်တန့်ကုန်ပြီးစိုက်ပျိုးမှုမြေနဲ့တင်ပို့ရောင်းချမှုကုန်တွေကဏ္ဍတစ်ခုလုံးပြင်းထန်တဲ့ရိုက်ခတ်မှုနဲ့ကြုံနေရပါတယ်။ဒီသတင်းတွေအပါအဝင်လေယာစီးပွားသတင်းတွေကို Pharma Times Media ပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ပြည်ချစ်သူများရှင်လန်းချက်မြင့်ကြပါစေရှင်ဒီစပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျွန်မမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြည်နဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ခရမ်းကျင်သီးနဲ့ကော်ဖီထုတ်ဈေးနှုန်းတွေစံချိန်တွေမြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ပြည်တွင်းမှာစားသုံးမှုများတဲ့ခရမ်းကျင်သီးနဲ့ကော်ဖီထုတ်ဈေးနှုန်းတွေဟာမကြုံစဘူးစံချိန်တွေဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်နေတယ်လို့လေယာထွက်ကုန်ကုန်စည်သီးနှံရောင်းချသူတွေကပြောဆိုကြပါတယ်ခရမ်းကျင်သီးနဲ့ဂေါ်ဘီတုတ်ထွက်ရှိတဲ့ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာကိုအလေးချိန်တပိတ္တာဝန်းကျင်ရှိတဲ့ဂေါ်ဘီတထုတ်ကို3600ကျပ်နှစ်ပိတ္တာနီးပါးရှိတဲ့ဂေါ်ဘီတထုတ်ကို3800ကျပ်ဈေးအထိရောက်ရှိနေပြီးခရမ်းကျင်သီးကတပိတ္တာကို3500ကနေ4000ကျပ်အထိစံချိန်တွေမြင့်တက်နေတာဖြစ်ပါတယ်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်တခြားနယ်ဒေသတွေမှာတော့နေရာဒေသလိုက်တည်ယူပို့ဆောင်ရေးကုန်ကြမ်းစိတ်ပေါ်လိုက်ပြီးကော်ဘီတထုတ်ကို9000ကျပ်ခရမ်းကျင်သီးတပိတ္တာကို8000ကျပ်အထိပေါက်ဈေးရှိနေတယ်လို့စားသုံးသူတွေကပြောဆိုကြပါတယ်ခရမ်းကျင်သီးနဲ့ကော်ဘီတထုတ်ကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးတာဖြစ်ပါတယ်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မှာလည်းခရမ်းကျင်သီးနဲ့ကော်ဘီထုတ်စိုက်ပျိုးထွက်ရှိမှုနှုန်းရော့ကျတဲ့အပြင်73စီဈေးနှုန်းနဲ့တည်ယူပို့ဆောင်ရေးဈေးတွေကြောင့်ဈေးတွေမြင့်တက်လာတာလို့ အောင်ပန်းမြို့နယ်ကကုံစိမ့်တီးနဲ့ပွဲုံပိုင်ရှင်တို့ကတုံးတက်ပါတယ်။ခရမ်းညင်းတီးနဲ့ဂေါ်ဘီတို့တွေဒေသတာအစုံကအများပြားထွက်ပေါ်ခဲ့တဲ့ပြီးခဲ့တဲ့မတ်လအတွင်းကတော့ပြည်တွင်းစစ်ကောင်မှခရမ်းညင်းတီးတပိတ်သားတရာကျက်ဂေါ်ဘီတစ်ထုပ်900ကျက်လောက်သာဈေးရရှိလို့တောင်သူတွေရှုံးပေါ်ခဲ့ကြပါတယ်။
စိန်တလုံးတည့်ရဲ့ဒီရောက်အားရှိနေချိန်မှာအရေးတွင်းနဲ့ထုတ်ပူမှုကိုကြီးစိုက်ကြဖို့ကုန်တွေတွေကတိုက်တွန်းခြင်းပြုထားပါတယ်။လက်ရှိတရုတ်နိုင်ငံကမြန်မာစိန်တလုံးတည့်ရဲ့ဒီကိုဒါအဓိကဝေယူနေတဲ့ကာလဖြစ်နေရကြောင်းအရေးတွင်းနဲ့ထုတ်ပူမှုပိုင်းကိုအကောင်းဆုံးလုပ်ဆောင်ကြဖို့အတွက်ဈေးကွက်ကျွမ်းကျင်မှုရှိတဲ့ Messapook လုပ်ငန်းရှင်ကြီးကတိုက်တွန်းခြင်းပြုထားပါတယ်။တည့်ရဲ့ဒီကိုမန္တလေးတိုင်းနဲ့စကိုင်းတိုင်းတို့မှာဧပြီလကနေမေလအတွင်းခုဆုတင်ပို့ကြရပြီးရှမ်းပြည်နယ်မှာတော့ဇွန်လ20ရက်နေ့နောက်ပိုင်းမှာဒါတည့်ရည်လိုက်လိုက်ပေါ်ထွက်တာပဲဖြစ်ပါတယ်။လန်ကြီးအချိန်ကြာမြင်တာကြောင့်တရုတ်ဘက်ကရောက်ချိန်မှာတော့တည့်ရည်တွေပောက်တူပြည့်စည်ကုန်မယ်ဆိုရင်ကုန်ဖူးငွေပြင်လန်စီရဲ့အလုပ်သမားစီရီတွေပါဆုံးရှုံးမှာဖြစ်လို့အရေးတွေကောင်းမှုပြီးတရှိခံနိုင်မဲ့အသည့်တွေကိုပဲစနစ်တကျထုတ်ဖို့တင်ပို့ကြဖို့အတွက်အကြံပြုရတာဖြစ်တယ်လို့မူဆင်းနဆက်မှာရှိတဲ့ခွန်ညူတတိပွဲယုံကပြောပါတယ်။တရဆိုင်တောင်သူတွေအနေနဲ့ကလည်းတရရာဒီမစတင်မီနဲ့မခူးဆွခင်ချေတွေမှာအတီးအိတ်ဆွတာတွေညီဩစာကျွေးရာတွေဈေးဖြင်းတာတွေကိုလည်းစနစ်တကျလှုပ်ဆောင်တည်တယ်လို့တရဆိုင်တောင်သူတို့ကလည်းဆိုပါတယ်။တရုတ်နိုင်ငံကိုတရတီတင်ပို့ရမှာတော့မိုင်းလားတာလောလန်ကြောင့်ကနေသွားရတဲ့အတွက်အချိန်နဲ့ကုန်ကြစရိတ်ကနဆလောက်မြင့်တက်နေပါတယ်။တရုတ်ဘက်မှာတော့တရက်တီအလုပ်လေးစေကနေ45လောက်ပါတဲ့16ကီလိုသချင်းကိုတရုတ်ယွမ်ဝင်150ကနေ160ဝန်းကျင်ထိပဲရရှိနေတယ်လို့ကုန်သည်တွေကပြောပါတယ
်။နေဆက်ကုန်သွယ်ရေးခိတ်တွေကုန်သွယ်မှုမလုပ်နိုင်လို့တောင်သူတွေပါဝင်ကုန်သွယ်ရေးခန္ဓာတစ်ခုလုံးကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်တရုတ်နယ်စပ်အပါအဝင်ထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်မှုတွေပါရပ်တန့်ကုန်တာကြောင့်တောင်သူတွေကုန်သွယ်တွေအပါအဝင်ကုန်တင်ချလုပ်သားကုန်ကားသမားတွေကစားလို့ကုန်သွယ်ကဏ္ဍတစ်ခုလုံးပေါ်ကြီးမားတဲ့ရိုက်ခတ်မှုတွေရှိလာတယ်လို့ကုန်သွယ်တွေကပြောဆိုထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့2020ခုစစ်စင်ရေးနောက်ပိုင်း2023အောက်တိုဘာလကစားလို့တရုတ်နယ်စပ်ကမူဆယ်လွဲကျဲရှင်းရွှေဟော်နဲ့ကမ်ပိုက်ဒီနယ်စပ်စခန်းတွေမှာကုန်သွယ်မှုအားလုံးရပ်တန့်ခဲ့တာဖြစ်ပါတယ်။တရုတ်နယ်စပ်ခိတ်တွေကနေကုန်သွယ်မှုမလုပ်နိုင်တာကြောင့်မြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုပမာဏကပြီးခဲ့တဲ့နှစ်ကာလတူနဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာတန်း100ကျော်ရော့ကျသွားတယ်လို့လည်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစာရင်းတွေမှာဖော်ပြထားပါတယ်
။ကျွန်တော်တို့လုံနာနေရကြပြီ။လမ်းကြောင်းမှမကောင်းပဲ။တရုတ်ဘက်ကစံလဲသိမ့်မသွင်းချင်ကြတော့ဘူး။သူတို့မှလို့ဒီဘက်ကပို့ဖို့စီစဉ်ပြီးကိုပေးရင်တော့လမ်းကြောင်းကမကောင်းဘူးလေဆိုတော့ဗျာတစ်ခါပြက်နှစ်ခါပြက်နဲ့သူတို့ကမမာကျင်ကြတော့ဘူးကျွန်တော်မန်လေးပြန်လာနေတာ9လလောက်ရှိပြီ2023နိုဝင်ဘာလကုန်လောက်ထိကိုလက်ထဲကဝယ်ထားပြီးကုန်တွေကိုမေးပြီးပို့နေရတယ်ဒါတောင်အကုန်မပို့နိုင်ဘူးလေကြောက်တော့လေရက်ပြက်လိုက်ရတာပေါ့ဗျာကျုပ်ကဒီလမ်းကြောင်းသမားဆိုတော့လမ်းကြောင်းတေချာမကောင်းမချင်းတခြားဘက်ကနေလေမသွားကြည့်မှုဖြစ်နေတာဗျို့
မြန်မာမဟာမိတ်အဖွဲ့ဝင်ကိုကန့်တဖွဲ့ MNDA ထိန်းချုပ်ထားတဲ့ရှင်းရွှေရော20ကုံသွေးစခန်းကို2024ခုနှစ်မတ်လကပြန်လည်ဖွင့်လှစ်ပေးခဲ့ပေမဲ့အခုချိန်အထိကုံသွေးမှုမရှိသေးဘူးလို့ဆိုပါရယ်ကချင်လွတ်လပ်ရေးတမတော် KIA နဲ့မဟာမိတ်တွေထိန်းချုပ်ထားတဲ့လွယ်ကျယ်ကုံသွေးစခန်းကလည်းလက်ရှိချိန်အထိကုံသွေးမှုရပ်တန့်နေသေးတာကိုတွေ့ရပါရယ်ကမ်ပိုက်တီတာချီလိမ့်နဲ့ကျိုင်းတုံမိုင်းလာနေဆက်ဘက်မှာတော့ကုံသွေးမှုအနှဲငယ်ရှိနေပါရယ်နေဆက်လမ်းကြောင်းတွေပိတ်နေချိန်နဲ့အတူပင်လယ်ကြောင်းကုန်သွယ်မှုကလည်းတတ်မှတ်ထားတဲ့လုံထုံးလုံနည်းတွေကြောင့်အယောင်းဝယ်ကုန်တင်ကုန်ချပြုတ်လို့ရမှာအခက်အခဲတွေရှိနေပြီးအချိန်ကြန့်ကြာမှုနဲ့ကုန်ကြစရိတ်တွေလည်းမြင့်တက်နေတဲ့အတွက်တွက်ချေမကိုက်တော့ဘူးလို့ကုန်တယ်အတိုင်းဝိုင်းကပြောပါရယ
်တင်ကြည့်ဘူးဒီကြောင်းကပို့တာကုန်ကြစရိတ်ကနှစ်ဆအရင်ကပေါ့နော်အခုက30မီကတော့ပူကုန်လာတိတ်ပို့ဆောင်ရစီနော်အဲ့ဒါသူကကန့်သတ်ချက်တွေများတယ်လေဒီနဲ့နှိလို့မရဘူးရင်းနဲ့ပဲနှိနေရတယ်။နှိရဌာနလည်းကြည့်အောင်သုံးလေးဌာနလောက်ဆိုတော့သူကခင်ဗျာစဉ်းစားကြည့်ပေါ့။အကျိုးများတယ်ဘယ်လိုလုပ်တွက်ချေခံမှာလဲ။ခုညီမတို့လည်းကြားမှာပါ။ရေးတဲ့ကွန်ပျူစီပလယ်နဲ့စနစ်ဆောင်ရွက်တော့မယ်တဲ့။အဲ့တော့တိုင်ပူဆောင်ရေးလုပ်ငန်းတွေကဒီကုန်ကန်တိုင်းနဲ့သာဆိုရင်ဒီမူဝါဒတွေနဲ့နောက်ပြီးဒီနိုင်ငံရေးအနေထားနဲ့ဆို ကြာလေတိတ်တော့ဇွဲနေမှမတင်သေးဘူးကွာကျွန်တော်အဲ့လိုပဲပြောနေတယ
်တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့တရုတ်နယ်စပ်ခိတ်တွေမှာကုံသွယ်မှုတွေမပြုတ်လုံနိုင်တာကတရုတ်ဘက်ကကုံသွယ်မှုစည်းကမ်းတွေကိုတင်းကျပ်လိုက်တာအပါအဝင်စစ်ကောင်စီလက်အောက်ခံကုံသွယ်ရေးဝန်ထမ်းတွေလုပ်ငန်းပေါ်မှာမရှိတော့တာကြောင့်လဲပါဝင်တယ်လို့နယ်စပ်ကုံသွယ်တွေကသုံးသပ်ကြပါတယ်
မန္တလေးကုန်စည်တိုင်းဈေးကွက်မှာဇွန်လ17ရက်နေ့ကမြေပဲအနီလုံးစံတပိတ်တာကို9300ကနေ8000ကျပ် S1 လုံးစံတိတ်ကတပိတ်တာကို9300ကနေ9500ကျပ် S1 စီစံကတပိတ်တာကို6900ကျပ်ကနေ9200ကျပ်အတီးတီးပေါက်ဈေးရှိနေပြီးအမျိုးအစားလိုက်တပိတ်တာကို300ကနေ600ကျပ်ကြားဈေးမြင့်တက်လာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စီနယ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လျာစီဝါတဲ့ Pharma Times Media အဖွဲ့ပြပြပေးခဲ့တာပါ။အခုတော့ဥတုရာသီနဲ့အနာဂတ်အစီအစဉ်မှာရေတုအပူချိန်တိုးတာရဲ့ခရက်ကိုပြောထားပါတယ်။သမုဒ္ဒရာရေတုရဲ့အပူချိန်တွေပုံမှန်ထက်တိုးလာနေတာကြောင့်ကမ္ဘာတစ်ဝန်းကသန္တာကြောက်တန်းကြီးတွေထိခိုက်ပျက်စီးလာတာဟာသမိုင်းမှာအဆိုးဆုံးအခြေအနေကိုရောက်နေပါပြီ။လူသားမျိုးနွယ်အတွက်အရေးကြီးလာတဲ့သန္တာကြောက်တန်းကြီးတွေပျက်စီးလာတဲ့အခြေအနေကိုစောလာရှိရဲ့နေ့ကမ္ဘာသမုဒ္ဒရာများနေ့မှာပဲသိပ္ပံပညာရှင်တွေကမိမောင်းထုတ်ပြခဲ့ကြပါတယ်နားလောင်ပြပြပေးပါအောင်ခင်ဗျာ
ကမ္ဘာတဝန်းကတဏှာကြောက်တန်းကြီးတွေပျက်စီးရွရွလာတာအခုဆိုရင်စတုထအချိန်မြောက်ဖြစ်ပါတယ်ဥဒုယာတိပြောင်းလဲလာတဲ့အကျိုးဆက်ပင်လယ်ရေတုတွေပူနွေးလာတာကြောင့်တဏှာကြောက်တန်းတွေတည်ဆုံလာတာလို့သိပ္ပံပညာရှင်တွေကပြောပါတယ်2023ခုနှစ်ဖေဖော်ဝါရီလကနေလက်ရှိအချိန်ထိတနာကြောက်တန်းကြီးတွေပျက်စီးလာတယ်လို့အတည်ပြုပြောဆိုထားကြတဲ့နိုင်ငံပေါင်းက53နိုင်ငံထံမှနေရှိတယ်လို့ American သမုဒ္ဒရာနယ်လေတုဆိုင်ရာကြီးကြပ်ရေးဌာန NOAA ကဧပြီလအစည်းအဝေးမှာဖော်ပြထားပါတယ်တနာကြောက်တန်းကြီးတွေတကမ္ဘာလုံးအတိုင်းအတာနဲ့ပျက်စီးလာတယ်လို့ပြောနိုင်ဖို့ဆိုရင်တော့ Atlantic, Pacific နဲ့ India သမုဒ္ဒရာတွေအပါအဝင်ကမ္ဘာတောင်နဲ့မြောက်ဘက်ခြမ်းကတနာကြောက်တန်းတွေရဲ့အခြေအနေတွေကိုပါမှတ်တမ်းတင်ထားဖို့လိုပါတယ်တနာကြောက်တန်းတွေရဲ့အစာရင်းမြစ်ဖြစ်တဲ့ရင်ညှိတွေကွာထွက်လာတဲ့အခါတနာကြောက်တန်းတွေအယောင်ကျော်လာတတ်ပါတယ်။အဲ့ဒီလိုတာရှိဖြစ်လာပြီဆိုရင်တော့တနာကြောက်တန်းတွေတည်သွားတတ်ပါတယ်။အခုလိုတနာကြောက်တန်းကြီးတွေအယောင်ပြောင်းလာတာကိုဒေတာအတော်များများမှတွေ့နေရတာပါ။ကမ္ဘာအကြီးဆုံးတနာကြောက်တန်းကြီးဖြစ်တဲ့ Australia နိုင်ငံက Great Barrier Reef မှာလည်း2022ခုနှစ်အတွင်းအယောင်တွေပြောင်းလာတာကိုတွေ့ရပါတယ်။2024 March လအတွင်းဆန်းစစ်လေ့လာခဲ့တာမှာတော့တနာကြောက်တန်းတွေအကြီးအကျယ်အယောင်ပြောင်းလာနေတာကိုတွေ့ရတယ်လို့ Great Barrier Reef ထိန်းသိမ်းဆောင်ကြီးအာနာပိုင်တွေကပြောပါတယ
် The reality for what's happening in the Great Barrier Reef unfortunately isn't a surprise
Great Barrier Reef တန်တာကြောက်တန်းကြီးတွေအခုလိုအဖြစ်နဲ့ကြုံရတာစိတ်မကောင်းစရာပါဒါပေမဲ့အံ့ဩစရာတော့မဟုတ်ပါဘူးကမ္ဘာအပူချိန်တွေမြင့်တက်လာတဲ့အကျိုးဆက်ကြောင့်အခုလိုထိခိုက်ပျက်စီးလာတာဖြစ်ပါတယ်ဒါအလွန်သေးကြပါတယ်ပြီးခဲ့တဲ့ဆန္ဒလတာကာလအတွင်းကျွန်တော်တို့မျက်မြင်တွေ့ခဲ့ရတာတွေကြောင့်ရောသိပ္ပံပညာရပ်တွေကြောင့်ပါအခုလိုပြောနိုင်တာပ
ါမကြုံစဘူးအပူချိန်တွေမြင့်တက်မှုနဲ့ကြုံရတဲ့အတွက်တနာကျောက်တန်း area အတော်များများပျက်စီးလာနေပြီးတော့2016နဲ့2019ခုနှစ်တုန်းကအဖြစ်လိုပဲလို့လဲပါမောက်ခဘီရဲ့အကြောင်းပြောင်းလာတာဒါဒုတိယအကြိမ်ပါ2019ခုနှစ်တုန်းကလည်း El Niño အပူလိုင်းကြောင့်ပင်လယ်ရေရဲ့အပူချိန်မြင့်တက်ပြီးတော့တနာကြောက်တန်းကြီးတွေထိခိုက်ပျက်စီးရပါသေးတယ်။သုံးနှစ်ထိကြာတဲ့ El Niño အပူလိုင်းတန်းကြောင့် 2010 နဲ့ 1998 ခုနှစ်တုန်းကအချိန်နှစ်ထက်ပိုပြီးတော့ထိခိုက်ပျက်စီးလာခဲ့ရတာပါ။2023ခုနှစ်ဟာစံချိန်တဲ့အပူဆုံးနှစ်ဖြစ်တဲ့ဆိုတဲ့ကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့တနာကြောက်တန်းတွေတည်တည်တသာပျက်စီးလာပါတယ်။တရရအကြီးဆုံးတနာကြောက်တန်းကြီးတွေရှိရာ Florida Coral Reef မှာလဲ2023ခုနှစ်အတွင်းတနာကြောက်တန်းတွေထိခိုက်ပျက်စီးလာတာကိုအထင်ရှားတွေ့ခဲ့ရတာပါ။အတ္တန်တိတ်တပုတ်တရား Florida ကမ်းလွန်ပင်လယ်ပြင်နဲ့ Caribbean ပင်လယ်ခွေကတနာကြောက်တန်း 69.9 ရာခိုင်နှုန်းအထိအကြီးအကျယ်ထိခိုက်ခဲ့ရပြီးတော့ Stickhorn နဲ့ Elkhorn အပင်မျိုးစိတ်အတော်များများပျောက်ွယ်သွားခဲ့ရတယ်လို့ NOAA ကပြောပါတယ်။NOAA တနာကြောက်တန်းသူတေတီအီယန်နော့ကအခုလိုပြောပါတယ
် The situation right now is pretty dire. We are in the 11th.
လက်ရှိအခြေအနေကတော့ဆိုးပါတယ်။ကမ္ဘာတဝန်းလုံးကတနာကြောက်တန်းတွေအကြီးအကျယ်အယောင်ပြောင်းလာနေပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့တနာကြောက်တန်းတွေအခုလိုပျက်စီးလာတာ၄ချိန်မြောက်ပါ။ဒီကိစ္စကိုပေါ့ပေါ့လေးသဘောထားလို့မရတော့ပါဘူး
။တစ်ချိန်တည်းမှာပဲတခြားသိပ္ပံပညာရှင်တွေကပင်လယ်သမုဒ္ဒရာထဲအစားထိုးနိုင်တဲ့တနာကြောက်တန်းတွေကိုတက်ခွဲခန်းတွေထဲမှာလေ့ကျင့်မွေးထုတ်နေပါတယ်။
တနာကြောက်တန်းတွေအပေါ်အပူချိန်ရဲ့တရောက်မှုကိုပညာရှင်တွေအာရုံစိုက်လေ့လာနေတာပ
ါ So we know that we can make coral stronger.
ကျွန်တော်တို့မျောလင်းချက်တွေမပြတ်သေးပါဘူး။ဒီလိုအခြေအနေတွေပြောင်းလဲပြစ်လို့ရအောင်လုပ်နိုင်ကိန်းတန်းတွေရှိပါသေးတယ်။အပူတန်းပိုခံနိုင်တဲ့တန်တာကြောက်တန်းတွေဖြစ်လာအောင်ဓာတ်ခွဲကန်းတွေထဲမှာလေ့ကျင့်မွေးထုတ်ပေးနေပါတယ်။စမ်းသပ်နေတဲ့အထက်မှာလည်းအပူတန်းကိုပိုပြီးတော့ခံနိုင်ရည်ရှိတဲ့တန်တာကြောက်တန်းတွေကိုဖော်ထုတ်ပါတယ်။ကျွန်တော်ရဲ့ဓာတ်ခွဲကန်းမှာရောအခြားဓာတ်ခွဲကန်းအတော်များများမှာပါအခုလိုလုပ်ကင်နေပါတယ်။တန်တာကြောက်တန်းတွေရဲ့ဂေဟဗေဒစနစ်တွေပြန်လည်ပြုပြင်နိုင်အောင်ဒီလိုနီးလန်းတွေနဲ့လုပ်ကင်လို့ရပါတယ်။တကယ့်အစီအမံငင်းကြီးတစ်ခုလို့စပြီးလုပ်ကင်ဖို့တော့လိုပါတယ်
။အနဝါမျိုးစိတ်အလုံးရဲ့25ရခိုင်နှုန်းကျော်ကိုထိန်းသိမ်းထားတဲ့ရေအောက်ဂေဟဗေဒစနစ်ကိုကာကွယ်ဖို့ဆိုတာရေကူတော့အလုံးမဟုတ်ဘူးလို့အနဝါဗေဒသူတေတီခိုင်ပီဆန်တို့ကပြောပါတယ်။တစ်ချိန်တည်းမှာပဲတချို့ဇီဝဗေဒပညာရှင်တွေကလည်းပုစုံလုံးတွေ Parrot Fish နဲ့butterfly fish ငါးမျိုးတွေအပါအဝင်ပြောင်းလဲလာတဲ့ရာသီဥတုနဲ့လိုက်လျောညီထွေဖြစ်စေမဲ့ရင်းနေတဲ့တော်ဝါတွေကိုတက်ခွဲခန့်တွေထဲမှာစမ်းသပ်လေ့ကျင့်မွေးထုတ်ပေးနေပါတယ်။2023နွေရာသီကာလတုန်းကတော့ Florida Keys ကျွန်းစုတွေကသနာကျောက်သားတွေကာကွယ်ထိန်းသိမ်းရေးအစိုးရနဲ့ပညာရေးဖွဲ့အစီအရအပြင်တက်ကြွလှုပ်ရှားတဲ့အုပ်စုတွေကဝိုင်းဝန်းဆောင်ရွက်ခဲ့တာပါ။ Florida Keys အောက်ဖက် Atlantic ဒေသတွေရာရင်းမြစ်ပြင်ရဲ့ဖျားမြအပူချိန်ဟာ29.5 Celsius ရှိခဲ့ပေမဲ့လို့2023ဇူလိုင်လအထက်မှာတော့33 degree Celsius အထိကိုရောက်လာခဲ့တယ်လို့ NOAA ကပြောပါတယ်။အဲဒီလိုရင်းမြစ်ပြင်အပူချိန်မြင့်တက်လာတဲ့အတွက်တန်တာကြောက်တန်းတချို့အပိုင်းတွေမှာအယောင်တွေပြောင်းပြီးတော့ထိခိုက်ပျက်စီးလာတာပါ။ဆက်မှုခေတ်ဥကာလ1850နဲ့1900ကြားဖျမ်းမြကပအပူချိန်ထက် 13.5 degree ကျော်မတော်အောင်ပါရီမြို့မှာနိုင်ငံဆောင်သဘောတူခဲ့ကြပေမဲ့လည်းအပူချိန်ကဆက်ပြီးတော့မြင့်တက်လာနေပါတယ်။ဒါကြောင့်လဲတနာကြောက်တန်းကြီးတွေအပါအဝင်တဘာဝပဝန်းကျင်မှာအခုလိုအကြီးအကျယ်ထိခိုက်ပျက်စီးလာတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။လူသားမျိုးနွယ်တစ်ခုလုံးအတွက်အရေးကြီးလာတဲ့ပင်လယ်သမုဒ္ဒရာကိုထိန်းသိမ်းဆောင်ရှားဖို့ဆိုရင်တော့ဥတုရာသီပြောင်းလဲမှုကိုထိန်းချုပ်မှဖြစ်ပါလိမ့်မယ်လို့လည်းကမ္ဘာသမုဒ္ဒရာများနေမှာပညာရှင်တွေကအထူးသတိပေးနှိုးဆော်ခဲ့ကြပါတယ်။ကျွန်မတန်လာပါ
ကျေတူပူချင်းတိုးလာတဲ့ခရက်ကိုနားလောင်ပြပြပေးခဲ့တာပါအခုတော့သတင်းတွေကသုတအစီအစဉ်ပါမြားလာနေတဲ့ကမ္ဘာဒုက္ခတွေအမျိုးမျိုးကိုပြောထားပါတယ်ကမ္ဘာပေါ်မှာဆယ်စုနှစ်ပိုင်းတွင်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေ50ရာခိုင်နှုန်းကျော်တိုးလာတယ်လို့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်ဒုက္ခတွေကိုကာကွယ်ပေးဖို့နဲ့သူတို့ရဲ့ရပိုင်권တွေကိုကုလသမဂ္ဂကဘယ်လိုပြဋ္ဌာန်းထားတာကိုမန်နီညိုလင်းပြပြပေးပါအောင်ခင်ဗျာ
အခု2024ခုနှစ်ဧပြီလအထိကောက်ယူထားတဲ့စည်ရင်းစရာတွေအရတော့လူပေါင်း30တန်းကျော်ဟာဒုက္ခတွေဘဝနဲ့ရှိနေရတယ်လို့ကုလသမဂ္ဂရဲ့ဒုက္ခတွေအရေးဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ်။ဒီအရေးအတွက်က UNHCR ရဲ့စည်ရင်းစရာအောက်မှာရှိနေတဲ့အရေးအတွက်ပဲရှိသေးတာပါ။စစ်ပွဲတွေအကြမ်းဖက်သမားတွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေကနေမိနစ်တိုင်းမိနစ်တိုင်းမှာလူ20လောက်ဟာထွက်ပြေးတင်းရှောင်နေရတယ်လို့လဲကုလသမဂ္ဂကပြောဆိုထားတာပါကမ္ဘာလူဦးရေအရလူ69ယောက်မှာတယောက်ကအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့လဲဆိုပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တွေကထက်50ရာခိုင်နှုန်းများလာတဲ့အခြေအနေလို့လဲတာဝန်ရှိသူတွေကပြောကြပါတယ်ဒီအခြေအနေတွေအတိုင်းဆက်ရှိနေမယ်ဆိုရင်တော့အခု2024မှာအိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်းတန်း120လောက်အထိများလာနိုင်တယ်လို့လည်းပြောတာပါဒီလိုကမ္ဘာနိုင်ငံတချို့မှာပဋိပက္ခတွေကြီးမားလာတာနဲ့အတူဒုက္ခတွေအရေးအတွက်လည်းများလာတာကြောင့်ဒုက္ခတွေတွေအတွက်ကာကွယ်တဲ့အခွင့်အရေးတွေကိုကုလသမဂ္ဂက1950ခုနှစ်ကစပြီးပြဋ္ဌာန်းချက်တွေသတ်မှတ်ပြဋ္ဌာန်းပေးခဲ့ရပါတယ်ဒီပြဋ္ဌာန်းချက်တွေထဲမှာဒုက္ခသည်တွေကိုအတင်းအကျပ်ပြန်မပို့ဖို့ UNHCR ရဲ့ဒုက္ခသည်များဆိုင်ရာသဘောတူစာချုပ်ချုပ်ဆိုထားတဲ့နိုင်ငံတွေတဲကိုဝင်လာကြတဲ့ဒုက္ခသည်တွေကိုအပြစ်ပေးတာတွေမလုပ်ဖို့အလုပ်လုပ်ပိုင်းခွင့်ပညာသင်ယူခွင့်ကူညီကယ်ဆယ်မှုတွေကိုလက်ခံနိုင်ခွင့်ဘာသာရေးလွတ်လပ်ခွင့်တရားရေးဆိုင်ရာရပိုင်ခွင့်ပိုင်းနဲ့နည်းမြေအတွင်းမှာလွတ်လွတ်လပ်လပ်သွားလာခွင့်ခရီးသွားလာခွင့်ဆိုင်ရာအထောက်အထားနဲ့ကိုယ်ရေးဆိုင်ရာတည်ထောင်အထောက်အထားရပိုင်ခွင့်စတဲ့အချက်လက်တွေလည်းပါရှိပါတယ်
ဒါပြင်ဒုက္ခသည်တွေအရေးအတွက်အလေးထားဆောင်ရွက်နိုင်ရေးတိုက်တွန်းတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုလည်း World Refugee Day ကမ္ဘာဒုက္ခသည်များဆိုင်ရာနေ့အဖြစ်သတ်မှတ်ပြီး2000တခုနှစ်ကစလို့နိုင်ငံအနှံ့ဒုက္ခသည်အရေးအတွက်အခမ်းအနားတွေကျင်းပကြတာပါUNHCR ရဲ့အချက်လက်တွေရတော့လွန်ခဲ့တဲ့2023နှစ်ကုန်အထိနှိမ့်ဆက်ညှဉ်းပန်းမှုတွေပဋိပက္ခတွေအကြမ်းဖက်မှုတွေလူအခွင့်ရေးချိုးဖောက်မှုတွေလို့စိုးစိုးဝါးဝါးအဖြစ်ပြက်တွေကြောင့်မိမိနေရအိုးအိမ်ကိုစွန့်ခွာပြီးတိမ်းရှောင်နေရသူပေါင်းကမ္ဘာအနှံ့118တန်းကျော်ရှိတာပါဒီထဲမှာဒုက္ခသည်အဖြစ်ခံယူထားသူတွေက 31.6 တန်းပြည်ရင်းရွှေပြောင်းနေထိုင်နေရသူပေါင်းက 68.3 သန်းနိုင်ငံရေးခုလုံခွင့်လျှောက်ထားသူတွေက 6.9 သန်းနဲ့နိုင်ငံတကာရဲ့ကာကွယ်စောင့်ရှောက်မှုလိုအပ်နေသူပေါင်းက 5.8 သန်းရှိပါတယ်ဒီလိုနေရစွန့်ခွာထွက်သွားရသူပေါင်း118သန်းကျော်မှာ18နှစ်အောက်အရွယ်ကလေးတွေကစုစုပေါင်း48သန်းပါဝင်ပါတယ်UNHCR ရဲ့ဒုက္ခသည်ကူညီဆောင်ရှောက်မှုအောက်မှာရှိနေတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံကလည်းဒုက္ခသည်အများဆုံးစည်းရုံးဝင်နိုင်ငံတစ်ခုအဖြစ်ရှိနေပြီး2024 UNHCR စည်းရုံးဝင်စုစုပေါင်း2000နီးပါးရှိလာပြီလို့ဆိုပါတယ် UNHCR စည်းရုံးစရာတွေအရတော့ဆီးရီးယားကဒုက္ခသည်တွေကအများဆုံးဖြစ်ပါတယ်အခုလိုတနေ့ထက်တနေ့တိုးလာတဲ့ဒုက္ခသည်တွေကိုကူညီကင်ဆယ်ထောက်ပံ့နိုင်မှုအတွက် UNHCR ကိုအများဆုံးလှူဒါန်းနေတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကတော့ American ပြည်ထောင်စု၊ဥရောပသမဂ္ဂ၊ Sweden ၊ Denmark ၊ Netherlands ၊ Japan ၊ Norway ၊ Germany ၊ကုလသမဂ္ဂနဲ့ Switzerland နိုင်ငံတွေဖြစ်ကြပါတယ်ဒီနှစ်2024အတွက်အမေရိကန်ပြည်အောင်စုက385တန်းကျော်ဥရောပသမဂ္ဂက142တန်းကျော်ဆွီဒင်က132တန်းကျော်ဒိန်းမတ်က98တန်းကျော်နယ်သာလန်က89တန်းကျော်ဂျပန်က89တန်းကျော်နော်ဝေးက61တန်း9သိန်းကျော်ဂျာမနီက61တန်း2သိန်းကျော်ကုလသမဂ္ဂက48တန်းကျော်နဲ့ဆွစ်ဇာလန်နိုင်ငံက43တန်းကျော်ရို့ဒုက္ခသည်တွေအတွက်လူဒဏ်ခံကြပါရှင
်။များလာနေတဲ့ကမ္ဘာဒုက္ခသည်အမျိုးမျိုးကိုမညံ့ညို့လင်းပြပြပေးခဲ့တာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့ VO ရဲ့စနေညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မခင်ပြူထွေးပြောပြပေးပါအောင်ခင်ဗျာ
။တနင်္သာရီမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အောင်တာဝရစခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီနေ့သိမ်းယူလိုက်နိုင်တယ်လို့ KNU ကပြောပါရယ် KNU ကမြို့သားအစည်းအရုံးတက်မဟာ၄နယ်မြေစစ်စင်ရေးအဖွဲ့ဦးဆောင်ပြီးတော့ပူးပေါင်းတပ်တွေကမနေ့ကသိမ်းပိုက်ခဲ့တာလို့ KNU ရဲ့ပြောခွင့်ရဘရိုဆော်ဒိုနီက VOA ကိုပြောပါရယ် KNL ကရင်တက်မဟာ၄ဖြူဟာအဖွဲ့ဦးဆောင်ပြီးတော့ဒီ KNDU ကရင်အမျိုးသားကာကွယ်ရေးအဖွဲ့တက်ရင်9နဲ့ဒေသခံ PDF တပ်တွေကမနေ့ကနေ့လယ်ပိုင်းမှာသိမ်းပိုက်ပြီးတော့လက်နက်အများပြားသိမ်းယူနိုင်ခဲ့တယ်ဆိုပြီးတော့ဒီဒေသခံ KNU ရာရှိတွေကလည်းပြောပါရယ်ဒီအောင်တာဝရစခန်းကို KNU နဲ့ပူးပေါင်းတပ်တွေတည်ယူခဲ့ပြီးမှ KNDO တပ်ရင်း9ရဲ့စေယုံကိုစစ်ကောင်စီကလေရင်နဲ့ပုံကျဲခဲ့လို့တူနာပြုတ်အမျိုးသမီးတဦးသေဆုံးခဲ့ရတယ်လို့လည်းဒီ KIC ကရင်သတင်းဌာနကဒီကနေ့ထုတ်ပြန်ပါတယ်။တနင်္သာရီမြစ်ကမ်းပေးမှာရှိပြီးတော့စစ်ကောင်စီရဲ့ခလာယာ285တက်ဆွဲနေတဲ့ဒီစခန်းအသိမ်းခရတာနဲ့ပတ်သက်ပြီးစစ်ကောင်စီကို VOA ကမေးမြန်းခဲ့ပေမဲ့လည်းအခုထိထုတ်ပြန်တာတော့မရှိသေးပါဘူးရှင်။ဂျာမနီနိုင်ငံမှာချင်းပါနေတဲ့ Euro 2024ဒီဘောလုံးဘောလုံးပွဲဒုတိယနေ့ဒီကနေ့ပွဲစဉ်မှာတော့ဆွစ်ဇာလန်အသင်းက3ဂိုးနဲ့ဟန်ဂေရီအသင်းက2ဂိုးရရှိပြီးတော့ဆွစ်ဇာလန်ကအနိုင်သွားပါတယ်။ဒီကနေ့စနေနေ့3ပွဲကစားဖို့ရှိတာမှာဒုတိယပွဲကတော့စပိန်နဲ့ခရိုအေးရှားအသင်းတို့ကစားမှာပါ။မြန်မာစံတော်ချိန်ည10:00နာရီမှာပွဲစမှာဖြစ်ပါတယ်။2023ယူရိုဖလားရထားတဲ့အီတလီအသင်းနဲ့အယ်ဘေးနီးယားအသင်းတို့လည်းဒီကနေ့စနေနေ့မှာကစားကြမှာပါ။အဲ့ဒီပွဲကတော့မြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်တနားခွဲမှာစတင်မှာဖြစ်ပါတယ်။မနေ့ကပွဲဥထွဲ့အင်ရှင်ဂျာမနီနဲ့စကော့လန်ပွဲမှာတော့ဂျာမနီက5ဂိုးစကော့လန်က2ဂိုးနိုင်ခဲ့ပါတယ်ရှင်
။ကျေးဇူးပါမခင်ဖြူထွေးရေအခုလိုသတင်းချင်းချုပ်အပီမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်မှာစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Robert Best တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်တိုင်ကြပါစေခင်ဗျာ။